Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2015ခုနှစ်နိုဝင်ဘာလ9ရက်စနေနေ့မနက်ခင်း VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
။မင်္ဂလာပါရှင်။ကျမကခင်မြတ်သက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲခေါင်နဲ့အတူချင်ညာပေးမှာပါ။မြန်မာနိုင်ငံမှာတနင်္လာနေ့ကျင်းပမယ့်ရွေးကောက်ပွဲအတွက် American အောက်လွှတ်တော်ခေါင်းဆောင်တွေကအထူးစိုးရိမ်စိတ်ပူကြောင်းပြောကြားလိုက်ပါတယ်။အီဂျစ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တုန်းကပြစ်ကျခဲ့တဲ့ရုရှားခီးတဲ့တင်ဂျက်လီမမလိုက်ပါသွားသူ24ဦးစလုံးတေဆုံးခဲ့တဲ့ပြစ်ကျမှုကဘုံပေါက်ကွဲမှုကြောင့်ဖြစ်တယ်လို့ပြောပါတယ်။စီးရီးယားပြည်ထနာအတွက်နိုင်ငံတကာကျေပြန့်တဲ့ဆွေးနွေးမှုတွေလုပ်ဖို့ရုရှားနဲ့အမေရိကန်နိုင်ငံကြီးဝင်ကြီးတွေဆွေးနွေးကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာရှင
်ဟုတ်ကဲ့ပါရှင်သောတာရှင်များရှင်မနေ့ဖြန်ဆိုရင်တမိုင်းဝင်ရွေးကောက်ပွဲကြီးကျင်းပတော့မှာပါဒီရွေးကောက်ပွဲကနေထွက်လာမဲ့ရလတ်နဲ့ပတ်သက်ပြီးတော့
ကျွန်တော်တို့အစိုးရတမတော်အနေနဲ့တရားမျှတလွတ်လပ်တဲ့ရွေးကောက်ပွဲများရဲ့ရလတ်ကိုလေးစားလိုက်နာသွားမှာဖြစ်ကြောင်းကိုထပ်မံပြောကြားလိုက်ပါမယ်
သမရဦးသိန်းစိန်ရဲ့အခုလိုပြောကြားချက်တွေကိုကြားရဖို့ရှိပါတယ်။တခါတိုက်ပွဲတွေဖြစ်နေတဲ့ကချင်နဲ့ပလောင်တိုင်းရင်းဒေသတွေကပြည်သူတွေမနှက်ဖြန်ရွေးကောက်ပွဲမှာမဲသွားပေးဖို့စိုးရိမ်နေတဲ့အခြေအနေဒီတိုက်ပွဲတွေရဆိုင်ရေးအစိုးရတက်ရဲ့ထိုးစစ်တွေရပ်တန့်ပေးဖို့ရှမ်းလူမှုအခြေပြုအဖွဲ့ပေါင်း28ဖွဲ့ကတောင်းဆိုလိုက်တာတွေကိုလည်းအခုမနက်မှနားဆင်ရဖို့ရှိပါတယ်။ဒါတွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်ကကြေညာပေးပါမယ်ရှင်။
အီဂျစ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တုန်းကပြတ်ကျခဲ့တဲ့ရုရှားခီးတဲ့တင်ဂျက်လင်ပေါ်မှာလိုက်ပါသွားသူ224ဦးစလုံးတေဆုံးခဲ့ရတဲ့လေယာဉ်ပြတ်ကျမှုဟာဘုံပေါက်ကွဲမှုကြောင့်ဖြစ်ကြောင်းအပျက်စီးဆန္ဒတွေထဲမှာရှာဖွေတွေ့ရှိခဲ့တဲ့ Black Box မှတ်တမ်းတင်ဆက်တွေကနေသိခဲ့ရပါတယ်လို့ပြင်သစ်သတင်းမှာဖော်ပြထားပါတယ်။ပြင်သစ်ရုပ်သံနဲ့ပြင်သစ်သတင်းဌာနတို့ကစုံစမ်းရေးအဖွဲ့တွေနဲ့နှိစက်သူတွေကိုကိုးကားပြီးဖော်ပြခဲ့ကြတာပါ။ရုရှားရဲ့မက်ထရိုဂျက်လေယာဉ်ပြတ်မကျခင်ကလေယာဉ်ပေါ်မှာအခြေအနေတွေအားလုံးပုံမှန်တိုင်းဖြစ်နေတာကိုလေယာဉ်ပြန်တမ်းမှုအချက်လက်ပြမှတ်တမ်းနဲ့လေယာဉ်စက္ကန့်တွေကအတန်ဖန်းဆက်တွေကနေတဆင့်သိရတယ်လို့စုံစမ်းရေးမှုတွေကပြောကြောင်း AFP သတင်းမှာဖော်ပြပါတယ်။လေယာဉ်ခီးစဉ်24မိနစ်တွင်ဘာမှမဖြစ်သေးပေမဲ့ရုတ်တရက်ဆိုသလိုခြေလောင်းနဲ့အတန်ကြားလိုက်ရပြီးအတန်ပြောက်သွားတာကို Black Box မှတ်တမ်းတင်ဆက်တစ်ခုကနေသိရတာမို့ဒါဟာဘုံပေါက်ကွဲမှုဆိုတာပြနေကြောင်းထင်ရှားတယ်လို့ဆိုပါတယ်။ American သမ္မတ Barack Obama နဲ့ British ဝန်ကြီးချုပ် David Cameron တို့နှစ်ဦးစလုံးကလည်းဒီလေယာဉ်ပြတ်ကျတာဟာဘုံပေါက်ကွဲမှုကြောင့်ဖြစ်နိုင်တာသိကြတယ်လို့ပြောကြားခဲ့ကြတာပါ။
ပြီးခဲ့တဲ့ပတ်ကဆိုင်းနိုင်ကျွန်းစွယ်မှာပြတ်ကျသွားတဲ့ရုရှားလေယာဉ်ဟာဘုံခွဲခံရဟုံမဟုတ်စုံစမ်းစစ်ဆေးသူတွေဆန့်စစ်နေစမှာပဲအမေရိကန်နိုင်ငံဟာအရှိလေပိုင်းကနေအမေရိကန်ကိုခီးတယ်နဲ့ကုန်စည်တွေအဓိကဝင်ရောက်တဲ့လေစိတ်တွေမှာလုံခြုံရေးတွန်းမြစ်လိုက်ပါတယ်။အမေရိကန်ပြည်ရင်းလုံခြုံရေးဌာနအကြီးအကဲဂျက်ဂျွန်ဆန်ကကြွတင်သတိပေးလှုပ်ဆောင်ချက်တွေကိုသတိကြီးစွာနဲ့လှုပ်ဆောင်နေတယ်လို့ပြောပြီးတော့အမေရိကန်နိုင်ငံကိုတိုက်ရိုက်လေကြောင်းဆက်သွယ်မှုရှိတဲ့လေစိတ်တွေမှာလေကြောင်းလုံခြုံရေးလိုအပ်ချက်တွေကိုချထားပြီးဖြစ်တယ်လို့လည်းထပ်ပြောလိုက်ပါတယ်။ဒါပေမဲ့လုံခြုံရေးတွန်းမြစ်လှုပ်ဆောင်နေတာဘယ်လေစိတ်တွေဆိုတော့သူကပြောမတော့ပါဘူးလုံချုံရေးအတွက်တိုးမြင့်လှုပ်ဆောင်ရမှာလေယာဉ်ပေါ်မှာယူဆောင်သွားမဲ့အရာဝတ္ထုအလုံးကိုအချိန်တိုးမြင့်ပြီးစစ်ဆေးတာနိုင်ငံခြားတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးလေစိတ်ရဲ့လုံချုံရေးအခြေအနေကိုသုံးသပ်တာနဲ့လုံချုံရေးအခြေအနေတိုးတက်မှုရှိဖို့အမေရိကန်နိုင်ငံကအကူအညီပေးဖို့ကန့်လန့်တာစတာတွေကိုလှုပ်ဆောင်နေတယ်လို့ Jeff Johnson ကပြောပါတယ်
ရှီးရီးယားပြဿနာအတွက်နိုင်ငံတကာပါဝင်တဲ့ကျဲပြန့်တဲ့နိုင်ငံရေးဆွေးနွေးမှုတွေလုပ်ဖို့စ조사တဲ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့ဟာတောက်ကြနေ့မှာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့တယ်လို့ရုရှားအစိုးရအရာရှိတွေကပြောပါတယ်ဒီဆွေးနွေးမှုတွေမှာအဆက်အစိုးရနဲ့အတိုက်ခံဖွဲ့တွေပါဝင်ဖို့ဖြစ်ပါတယ်ရုရှားနိုင်ငံခြားရေးဝန်ကြီး Lavrov နဲ့ Mr. Kerry တို့ဟာ IS Islam အစွန်းရောက်တွေနဲ့အရှိလေပိုင်းဒေသမှာရှိတဲ့တခြားအစွန်းရောက်ဖွဲ့တွေကိုတိုက်ခိုက်ရေးအတွက်နိုင်ငံပေါင်းစုံပါဝင်လှုပ်ဆောင်နေတာကိုလည်းဆွေးနွေးခဲ့ကြတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီနေ့အစောပိုင်းစီးရီးယားအစိုးရနဲ့တိုက်ခံလို့ကြားဆွေးနွေးပွဲတွေဖြစ်မြောက်အောင်တွန်းအားပေးလှုပ်ဆောင်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့ရုရှားကအဓိကတိုက်ခံအုပ်စုဖြစ်တဲ့စီးရီးယားအမျိုးသားမဟာမိတ်ဖွဲ့နဲ့ဆွေးနွေးပွဲတွေကိုအင်ရှင်ဖြစ်တဲ့လက်ခံပြီးကျင်းပပေးခဲ့တာပါ။February နဲ့ April လတွေမှာရုရှားကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ဒီဆွေးနွေးပွဲတွေကိုစီးရီးယားမျိုးသားမဟာမိတ်ဖွဲ့ကသဘိမ့်မှောက်ခဲ့တာမို့တိုးတက်မှုတစုံတရာမရပဲဖြစ်သွားခဲ့ရပါတယ်။စီးရီးယားကအတိုက်ခံနိုင်ငံရေးခေါင်းဆောင်တွေနဲ့သဘုံတမှုတွေဟာစီးရီးယားသမ္မတ Bashar al-Assad ကိုဖျောက်ချဖို့အတွက်စူးစမ်းနေတာ၄နှစ်ရှိပြီဖြစ်ပါတယ်။
အမေရိကန်သမ္မတအိုဘားမားဟာကနေဒါနိုင်ငံကနေအမေရိကန်နိုင်ငံမက္ကဆီကိုပင်လယ်ကွေ့ထိမိုင်မောင်းထောင်နေရာကျော်ရှည်လျားမဲ့ Keystone XL ဂျင်နန်ပိုက်လိုင်းဖောက်လုံးမဲ့အငင်းပွားဝယ်ရာစီမံကိန်းကိုပယ်ချလိုက်ပါတယ်။အိုဘားမားကဒီစီမံကိန်းဟာအမေရိကန်နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုဆောင်ရွက်ပေးခြင်းမရှိဘူးဆိုတဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့တုံ့တက်ချက်ကိုသဘောတူခဲ့တယ်လို့တောက်ကြနေကအင်ဗျူတော်ကနေပြောကြားခဲ့ပါတယ်။ဒီပိုက်လိုင်းစီမံကိန်းဟာသမရရဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်လှုပ်ဆောင်ရမယ့်ကိစ္စရည်မှာအခြေတင်ညှင်းခုံစရာအဓိကအကြောင်းအရာတစ်ခုဖြစ်ခဲ့ပြီးတော့သမရအနေနဲ့ယာတိဥရုပြောင်းလဲမှုကိုအလေးနက်ထားလှုပ်ဆောင်မှုရည်စူးထားကြောင်းပြသမှုတစ်ခုလည်းဖြစ်ခဲ့ပါတယ်။အိုဘားမားက Keystone XL ပိုက်လိုင်းတိဆောက်တာကြောင်းလောင်စာဈေးနှုန်းတွေကျော့ကျသွားစေမှာမဟုတ်သလိုအမေရိကန်ရဲ့စွန့်အင်လုံခြုံမှုကိုလည်းတိုးလာစေမှာမဟုတ်တဲ့အတွက်အမေရိကန်နိုင်ငံရဲ့စီးပွားရေးအတွက်အဓိပ္ပာယ်ရှိပြီးရေးချွေကနဲ့ကောင်းကျိုးဖြစ်စီမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ဒီစီမံကိန်းကိုနိုင်ငံသားရေးဌာနကသုံးသပ်နေတာနှစ်တော်ကြာမြင့်ခဲ့ပြီးစီမံကိန်းကိုရက်ဆိုင်ထားလို့နောက်ဆုံးမှာသမ္မတရဲ့အဆုံးဖြတ်ချက်ကိုရယူလိုက်တာဖြစ်ပါတယ
်။ UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ American Outlook တော့ခေါင်းဆောင်တွေဖြစ်ကြတဲ့ New York ပြည်နယ် Democratic Party မှ Joe Crowley နဲ့ Ohio ပြည်နယ် Republican အမတ်Steve Sharpot တို့ကတနင်္လာနေ့ကျင်းပမဲ့မြန်မာရွေးကောက်ပွဲအတွက်အထူးစိုးရိမ်ကြောင်းပြောကြားလိုက်သလိုဒီရွေးကောက်ပွဲရလဒ်ကိုအမေရိကန်နိုင်ငံခြားရေးဌာနကတုံ့တက်ရမှာသတိကြီးကြီးထားဖို့ပါနိုင်ငံခြားရေးဝန်ကြီး John Kerry ကိုတိုက်တွန်းလိုက်ပါတယ်။အခုကျင်းပမဲ့ရွေးကောက်ပွဲကိုဒီမိုကရေစီစိတ်ဓာတ်နဲ့အကောင်းဆုံးဖြစ်အောင်ပါဝင်ပြီးလှုပ်ဆောင်နေသူအားလုံးကိုကျေးဇူးတင်ပေမဲ့မြန်မာနိုင်ငံကိုနှစ်ပေါင်းကြာရှည်စွာအနီးကစောင့်ကြည့်နေသူတွေအနေနဲ့ဒီရွေးကောက်ပွဲရဲ့ကြောရိုးပြဿနာတွေကိုကြည့်ရင်ဒါဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဟုတ်မှန်းသိနိုင်တယ်လို့ဆိုပါတယ်။အပြောင်းလဲဖြစ်လာနိုင်တယ်လို့ယုံကြည်နေသူတွေအတွက်မြန်မာနိုင်ငံရဲ့အခြေခံပြောင်းလဲမှုတွေတန့်နေတာဒါမှမဟုတ်နောက်ပြန်ဆွဲနေတာမျိုးတွေကိုမကြသေးခင်ကပဲတွေ့နေရတာမို့ဒီမိုကရေစီပြောင်းလဲမှုအတွက်ရလဟာသိရှင်းလဲမှာမဟုတ်ဘူးလို့လည်းထောက်ပြပါတယ်။ဒါအပြင်မြန်မာနိုင်ငံကိုလာမယ့်ရက်တွေလတွေမှာလည်းအနီးကစောင့်ကြည့်နေမှာဖြစ်ပြီးမြန်မာနဲ့အမေရိကန်နှစ်နိုင်ငံကြားအနာဂတ်ဆက်ဆံရေးဟာဒီမိုကရေစီနဲ့လူ့ခွင့်ဆိုင်ရာလေးစားမှုတွေနဲ့တကယ်ပြောင်းလဲလာတဲ့အပေါ်မှာပဲအခြေခံထားတင်တယ်လို့ Mr. Crowley နဲ့ Mr. Sharpot တို့ကပြောပါတယ်။မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေဟာဆက်စွာလက်အောက်မှာရေးဆွဲထားတာဖြစ်ပြီးဒါကိုအငင်းပွားပွဲမဲပေးမှုတွေနဲ့အတီးပြုတ်ထားတာမို့လက်တော်မှာစစ်တပ်က25ရာခိုင်နှုန်းထက်မနည်းနေရာယူတာအပအဝင်စစ်တပ်ကိုအဓိကအာဏာပေးထားတယ်လို့American Party ကြီးနှစ်ရက်ရဲ့အထက်လွှတ်တော်ခေါင်းဆောင်တွေနဲ့ဝန်ကြီးကယ်ရီကိုပေးပို့တဲ့စာထဲမှာဖော်ပြထားတာပါ။ဒါအပြင်ဒီဖွဲ့စည်းပုံအခြေခံဥပဒေဟာအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုသမရဖြစ်ခွင့်မရှိအောင်အထူးရေးဆွဲထားတယ်လို့လည်းဖော်ပြထားပါတယ်။အစိုးရကမျိုးဆောင်ဥပဒေတွေထုတ်ပြန်ပြီးမွတ်စလင်လူနည်းစုတွေကိုအမုန်းပွားစေဖို့လှုံ့ဆော်တာ၊ငြိမ်းချမ်းစွာဆန္ဒပြသူတွေကိုဖမ်းဆီးအရေးယူတာတွေပါဝင်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအတွေအတွက်လည်းထူးဆိတ်ပူကြောင်းပြောပါတယ်။ဝန်ကြီးကယ်ရီကိုစာရေးသားပေးဖို့သူတွေထဲမှာအောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီက Elliot L. Engel, Ashon နဲ့ Pacific ဆိုင်ရာကော်မတီခွဲက Matt Salmon, Joseph Pitts နဲ့ Jane P. McGovern တို့လည်းပါဝင်ပါတယ်။
လာမယ့်တနင်္လာနေ့မှာပြုလုပ်မယ့်ရွေးကောက်ပွဲမှာရှုံးနေခရင်ချောချောမွမွနဲ့အာဏာလွှဲပြောင်းမှုပြုလုပ်နိုင်မှုအတွက်အတိုက်ခံပါတီနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့မြန်မာသမ္မတဦးသိန်းစိန်ကပြောဆိုလိုက်ပါတယ်။အစိုးရနဲ့တပ်မတော်ဟာရွေးကောက်ပွဲရလဒ်ကိုလေးစားပြီးလက်ခံမှာဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်တွေကိုအခြေခံပြီးဖွဲ့စည်းလိုက်တဲ့အစိုးရတွေကိုလည်းလက်ခံသွားမှာပါလို့ဦးသိန်းစိန်ကမနေ့ကမဲဆယ်စည်းရုံးမှုတွေအဆုံးသတ်ချိန်မှာပြောလိုက်တာပါ။အာဏာရပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာမြန်မာနိုင်ငံမှာအကြီးဆုံးမျိုးဖြစ်တဲ့ရန်ကုန်မြို့မှာပြီးခဲ့တဲ့တနင်္လာနေ့ကအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်သူ့ထောက်ခံသူတွေကိုမိန်ကွန်းပြောကြားခဲ့တဲ့နေရာမှာပဲစုဝေးပွဲကိုကျင်းပခဲ့တာဖြစ်ပါတယ်။ဒီစုဝေးပွဲကိုလူဦးရေထောင်ခန်းလောက်တက်ရောက်ခဲ့ပြီးဒါဟာအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့စုဝေးပွဲကိုတက်ရောက်ခဲ့တဲ့လူအုပ်ထက်တိတိတသာညော့နေနေတာပါ။ဒါအပြင်တက်ရောက်လာသူအများစုဟာလည်းအစိုးရဝန်ထမ်းတွေနဲ့ဆရာမတွေဖြစ်ပြီးတော့ပြည်ခိုင်စုဖြိုးပါတီကစုဝေးပွဲကိုတက်ဖို့အစိုးရစီစဉ်တဲ့ဘတ်စကားတွေနဲ့ခေါ်လာတာဖြစ်ပုံရပါတယ်။ဒါပေမဲ့သူတို့ကိုတကယ်ကိုလေးလေးလက်လက်ထောက်ခံသူအချို့လည်းရှိပုံရပါတယ်။ဦးသိန်းစိန်ရဲ့တမရ9နှစ်တာတက်တန်းအတွင်းမှာတွတ်တက်မှုတွေအများကြီးဖြစ်လာတာကိုတွေ့ရပြီးတော့ခုဆိုရင်တယ်လီဖုန်းစင်ကတ်တွေကိုဈေးပေါပေါနဲ့ဝယ်နိုင်နေပြီလို့ပြည်ခိုင်ဖြိုးပါတီကိုထောက်ခံတဲ့စိုးဆိုင်ကအယောင်စီအမျိုးသမီးမတ်တနာအောင်ကပြောခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဒက်ကာမြို့တော်မှာဒီသတင်းပတ်ထဲမော်တော်ဆိုင်ကယ်နဲ့လာပြီးဓာတ်နဲ့ခုတ်သူတွေကြောင့်ရဲစစ်ဆေးဂိတ်မှာရဲအရာရှိတူသေဆုံးခဲ့ရတယ်လို့နောက်အရာရှိတူလည်းဒဏ်ရာရခဲ့ပါလား။လာရောက်တိုက်ခိုက်တဲ့အဖွဲ့ကသူတို့ဟာ IS Islam စစ်သွေးကြွအဖွဲ့ဖြစ်ကြောင်းတိုက်ခိုက်ပြီးနိုင်ပိုင်းအတွက်မှာပဲသူတို့ရဲ့ website စာမျက်နှာမှာရေးသားခဲ့ကြတာပါ။
ရုရှားအမျိုးသမီး6ဦးပါဝင်တဲ့အာကာသယာဉ်မှုအဖွဲ့ဟာအာကာသထဲမှာကာလရှည်ကြာခီးသွွားနေထိုင်တဲ့ပုံစံအတိုင်းပြုလုပ်ထားတဲ့ရှေ့ရကြာစမ်းသပ်မှာစမ်းသပ်မှုမှာပါဝင်ခဲ့ကြပါတယ်။ဒါဟာပထမဆုံးအကြိမ်နဲ့အမျိုးသမီးတွေကြီးပဲတည်ထောင်ပါဝင်တဲ့အာကာသဆိုင်ရာစမ်းသပ်မှုတစ်ခုလည်းဖြစ်ပါတယ်။မော်စကိုမြို့ကရုရှားဇီဝဆေးပညာဆိုင်ရာလေ့လာရေးဌာနမှာပြုလုပ်တဲ့ဒီစမ်းသပ်မှုပြီးဆုံးချိန်မှာတော့အသက်22နှစ်ကနေ34နှစ်အထိရှိပြီးလိန်မော်ယောင်အာကာသဝင်ယာဉ်မှုဝတ်စုံတွေဝတ်ထားတဲ့အမျိုးသမီးတွေဟာစေတောင့်အာကာသစေတောင့်ပုံစံအာကာသယာဉ်တွေကနေထွက်လာခဲ့ကြပါတယ် Direct from Washington The
Voice of America VOA ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရဲကောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုအလှည့်ပေးပါစေအရင်ဆုံးတော့မနေ့ပြန်ပဲကျင်းပတော့မယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကြည့်ရအောင်ပါရှင်မနေ့ပြန်တနင်္ဂနွေနေ့မနေ့မိုးလင်းတာနဲ့မဲယုံတွေစတင်ဖွင့်လှစ်တော့မှာပါဒီသမိုင်းဝင်ရွေးကောက်ပွဲကနေထွက်ပေါ်လာမဲ့မဲရလက်တွေကိုအစိုးရနဲ့တက်မတော်တို့ကလေးစားလိုက်နာသွားမှာပါလို့သမရဦးသိန်းဆိုင်ကပြောဆိုလိုက်ပါတယ်ဒါနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုမရှိဖို့ကိုလည်းထပ်မံကတိပေးခဲ့တယ်လို့ရွေးကောက်ပွဲပြီးနောက်ထပ်သမရတာဝန်မယူခင်ကြားကာလမှာတည်ငြိမ်အေးချမ်းမှုနိုင်ငံရေးအင်အားစုခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့အပြေရှားသွားမယ်လို့လည်းပြောဆိုခဲ့ပါတယ်ဒီပေါ်မြန်မာနိုင်ငံရေးလေးလာသုံးသက်သူတွေကကြိုဆိုခဲ့ပေမဲ့တန်တရာရှိစရာတွေကတော့အများကြီးပဲလို့ဆိုခဲ့တဲ့အကြောင်းကို VOA သတင်းတော်မတ်မေခါကသတင်းပေးပို့ထားပါရရှင်
။ထပ်ပေါ်လာမယ့်ရွေးကောက်ပွဲရလဒ်အပေါ်လေးစားလိုက်နာမှုနဲ့ပတ်သက်ပြီးမဲဆန္ဒရှင်ပြည်သူတွေစိုးရိမ်ပူပန်မှုတွေရှိနေကြောင်းဒီအပေါ်နိုင်ငံတော်သမ္မတဦးသိန်းစင်ကခုလိုပြောဆိုခဲ့ပါတယ်
။ကျွန်တော်တို့အစိုးရတက်မတော်အနေနဲ့တရားမျှတလွတ်လပ်တဲ့ရွေးကောက်ပွဲများရဲ့ရလဒ်ကိုလေးစားလိုက်နာသွားမှာဖြစ်ကြောင်းကိုထပ်မံပြောကြားလိုက်ပါတယ်။ကျွန်တော်တို့နိုင်ငံလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရမဲဆန္ဒရှင်ပြည်သူများရွေးချယ်တင်မြှောက်လိုက်တဲ့ပြည်တော်စုလွှတ်တော်ကိုယ်စားလှယ်များဟာအစိုးရအဖွဲ့ကိုဥဆောင်မဲ့မမရလောင်းများကိုပြည်သူလူထုကိုယ်စားဆက်လက်မဲပေးရွေးချယ်သွားကြမှာဖြစ်ပါတယ်ဒီလိုရွေးကောက်ပွဲရလဒ်များနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပေါ်ပေါက်လာမဲ့အစိုးရအဖွဲ့ကိုကျွန်တော်အနေနဲ့လက်ခံသွားမှာဖြစ်ပြီးနိုင်ငံအရာစုအသီးသီးရဲ့ခေါင်းဆောင်များအနေနဲ့လည်းလေးစားလက်ခံသွားကြမယ်လို့
ရွေးကောက်ပွဲပြီးနောက်ထပ်သမ္မတတာဝန်မယူခင်ကြားကာလမှာတည်ငြိမ်အေးချမ်းဖို့နိုင်ငံရေးအင်အားစုခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအပြေရှားသွားမယ်လို့လည်းမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်
။ကြားကာလတည်ငြိမ်အေးချမ်းမှုနဲ့နိုင်ငံရေးအခင်းအကျင့်တွေကိုချောမွေ့ညံသာစွာအသွင်ကူးပြောင်းစေဖို့များစွာထောက်ကူပြုသွားမှာဖြစ်ပါတယ်။ကျွန်တော်တို့အားလုံးညွန်မှန်းနေတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့မြန်မာနိုင်ငံတော်အသစ်ကိုတည်ဆောက်တဲ့နေရာမှာခရီးရှည်ကြီးကိုအားလုံးအတူဖြတ်သန်းကြရမှုမှဖြစ်ပါမယ်အနာဂတ်မှာလည်းရွေးကောက်ပွဲပေါင်းများစွာကိုဖြတ်သန်းပြီးနိုင်ငံရေးဖြစ်ထွန်းတိုးတက်မှုအဆင့်ဆင့်ကိုတည်ဆောက်သွားကြရမှာဖြစ်ပါမယ်ဒီလိုအဆင့်ဆင့်တက်လာရမှာယခုကျင်းပတော့မယ့်သမိုင်းဝင်ရွေးကောက်ပွဲကြီးကိုလွတ်လပ်ခြင်းညှတာခြင်းဆိုတဲ့ဝိသေသတွေနဲ့အောင်မြင်စွာကျင်းပနိုင်မှသာပြုမြင်ပြောင်းလဲမှုများရှေ့ဆက်နိုင်မဲ့နိုင်ငံရေးအခင်းအကျင်းတစ်ခုကိုတည်တည်ငြိမ်ငြိမ်ကူးပြောင်းနိုင်မှာဖြစ်ပါမယ်
ဒီပြင်လာမယ့်တနင်္ဂနွေနေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့စိန်ခေါ်မှုတွေအခက်အခဲတွေရှိနေတဲ့ဒီအချိန်တွေရောက်လာဖို့ခက်ခဲစွာဖြတ်သန်းခဲ့ရတယ်တက်မတော်သားတွေနဲ့ပြည်သူဝန်ထမ်းတွေအပေါ်မှာဘာလွှမ်းမိုးမှုမှမရှိဘဲလွတ်လပ်စွာမဲပေးနိုင်ဖို့လှုံ့ဆော်ပေးထားတယ်လို့လည်းသမ္မတကြီးကမိန့်ခွန်းမှာပြောဆိုခဲ့ပါတယ်နိုင်ငံကံကြမ္မာပြောင်းဖို့ရွေးကောက်ပွဲနေ့မှာပြည်သူတွေအနေနဲ့မဖြစ်မနေမဲပေးဖို့တိုက်တွန်းခဲ့တယ်လို့ကော်မရှင်အနေနဲ့ကလည်းမဲပေးခွင့်မဆုံးရှုံးရအောင်လှုံ့ဆော်ပေးထားကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်သမရာကြီးရဲ့ရွေးကောက်ပွဲဆိုင်ရာမိန့်ခွန်းပေါ်နိုင်ငံရေးလေးလာတုံတက်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့ခုလိုတုံတက်ခဲ့ပါတယ်
။ဒီကောက်ပွဲကတွက်လက်ပြီးကြားပြတ်တာဖို့တူတယ်။ဆက်ပေါ်လာတဲ့ရန်လက်ကိုသူရောထောက်ခံမယ်တက်မတော်ကလည်းထောက်ခံမယ်အခြားလူတွေလည်းထောက်ခံကြပါလို့ပြောတယ်ဆိုတော့ဥစ္စာကတော့ဒါတော်ကောင်းမှုနဲ့တရားလို့ပဲထင်ပါတယ်။အခင်းကျင်းသစ်တီနဲ့ခေါ်သွားမယ်ဆိုတော့ဒါကအမျိုးသားပြန်လဲရင်ကြားစီရေးအတွက်ကြိုးစားမယ်ပါညာဆိုတဲ့အသေးပြမျိုးကိုမှန်းဆရတဲ့ခါကျတော့ဒါလည်းကောင်းတယ်လို့ပဲထင်ပါတယ်။ပန်ဒီအဖြစ်ကြရရတော့အများကြီးရှိနေတယ်။ဘေဟာမအစင်မပြေဘူး။ဟိုမဲလက်မှတ်တွေဖောင်းပွားတာတွေရှိနေတယ်။ကျွတ်တင်မဲပေးထားပြီးသားလူတွေကလည်းဟိုမဲလက်မှတ်တွေကိုရထားတာတွေရှိတယ်။ဒီလိုခါကျတော့ပြဿနာတွေအများကြီးရှိနိုင်ပြီလို့ထင်တယ်။ဒါကတော့ကံဒီကမအမှတ်ခံကြတော့ဘယ်လိုမှမပြောနိုင်ဘူး။
မနေ့ကမိန်ကုန်းမှာသမ္မတကြီးကမဲဆွယ်စည်းရုံးမှုမှာကော်မရှင်ကထုတ်ပြန်ထားတဲ့ဥပဒေနည်းဥပဒေတွေကိုလိုက်နာခဲ့တဲ့ပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေအပေါ်ဝမ်းမြောက်ကြောင်းငြင်းညမ်းစွာနဲ့ကိုထောက်ခံတဲ့သူကိုအားပေးခဲ့တဲ့ပြည်သူတွေကိုလည်းကျေးဇူးတင်ဝမ်းမြောက်ကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒီပြင်တက်ကြွစွာပါဝင်လှုပ်ဆောင်ပေးခဲ့ကြတဲ့လူငယ်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေကိုလည်းဂုဏ်ယူဝမ်းမြောက်ကြောင်းမိန်ကုံးမှာထည့်သွင်းပြောဆိုခဲ့တယ်လို့ပြည်သူတွေအနေနဲ့ဆန္ဒမဲမဖြစ်မနေပေးဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတဟာပါတီလုပ်ငန်းတွေလှုပ်ဆောင်နေတဲ့အတွက်အခြေခံဥပဒေကိုချုပ်ဖောက်ရရောက်တယ်လို့တိုက်ခန့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကကန့်ကွက်ခဲ့တယ်လို့မဲဆန္ဒရှင်တော်တော်များများဟာမဲပေးခွင့်ဆုံးရှုံးမှုတွေရှိနေတာကြောင့်ဝေဖန်မှုတွေလည်းရှိနေပါတယ်ရှင်။
ဒါကတော့မနေ့ပြန်ကျင်းပတော့မယ့်ရွေးကောက်ပွဲကြီးကနေထွက်လာမယ့်ရလဒ်တွေကိုအစိုးရနဲ့တက်မတော်ကလေးစားလိုက်နာသွားမယ့်အကြောင်းသမရဦးသိန်းစိန်ရဲ့ပြောကြားချက်နဲ့ဒီပေါ်တုံ့ပြန်ချက်တွေကိုနားဆင်ခဲ့ရတာပါရှင်။အခုလိုနိုင်ငံအဝန်းရွေးကောက်ပွဲကျင်းပဖို့တရက်ပဲလိုတော့တဲ့အချိန်မှာကချင်နဲ့ပလောင်တိုင်းရင်းသားဒေသတွေမှာတော့တိုက်ပွဲတွေဖြစ်နေတာမို့ဒေသခံပြည်သူတွေအနေနဲ့မဲသွားပေးရမှာကိုစိုးရိမ်မှုတွေရှိနေကြတယ်လို့သိရပါတယ်။အထူးသဖြင့်တနိုင်ငံလုံးအပြစ်ခတ်ရဲစဲရေး NCA ကိုလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုအစိုးရတပ်တွေကထိုးစစ်ဆင်တာလို့တိုင်းရင်းသားတွေကပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါရှင်
။ရှမ်းပြည်နယ်မြောက်ပိုင်းတာမိုးညင်းနဲ့ကုတ်ခိုင်မြို့နာတဝိုက်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့တပ်မဟာ၄နဲ့တပ်မဟာ၈ဒေသတွေမှာဒီရက်ပိုင်းအတွင်းဇက်တိုက်ဆိုသလိုမြန်မာအစိုးရတပ်တွေကလုံခြုံရေးအတွက်ဒေသရှင်လင်းရေးကိုအကြောင်းပြပြီးထိုးစစ်ဆင်နေတာဖြစ်တယ်လို့ KIO ကချင်လွတ်လပ်ရေးအဖွဲ့နိုင်ငံသားဆက်ဆံရေးဒုတာဝန်ခံဦးတောင်ခါကပြောပါတယ်။
ကိုခိုင်မျိုးအတွင်းထဲမှာသမဟာလေးတရင်ကိုပေါဝင်ခြင်းပေါ့ဒီရင်ဒီမွန်းရဲကျွန်တော်တို့သမဟာရှစ်လက်အောက်ခံနေနေဒေသတွေအဲ့ဒီဘက်မှာဆက်တယ်သမတော်ရဲ့နေနေစိုးမှုရေးနေနေရှင်လင်းရေးဆိုတဲ့အကသူတို့ရဲ့သုံးသစ်စင်တဲ့ကောင်းစင်ပဲ
အလားတူပဲ TNLA တအောင်းပလောင်တပ်တွေအခြေစိုက်စခန်းရှိရာနမ်တူကိုခိုင်နဲ့မန်တုံဒေသတွေကိုအစိုးရတပ်တွေကနိုဝင်ဘာ2ရက်နဲ့နိုဝင်ဘာ5ရက်6ရက်နေ့တွေမှာထိုးစစ်ဆင်ခဲ့ကြောင်း TNLA တပ်ပြောခွင့်ရသူမိုင်းအိုက်ကျော်ကပြောပါတယ
်ဒီနိုဝင်ဘာ2ရက်နေ့ရက်နိုဝင်ဘာ5ရက်6ရက်ပေါ့နော်တပ်ဖွဲ့ကတော်လေးပြင်းထန်တယ်အစိုးရတပ်ဘက်ကနမ်ဆိုဘုံဘက်ကညစ်လာတယ်ဒီမန်ပူလေးကြီးကနားမှာကျွန်တော်လှုပ်ရှားစကားကိုလာတိုက်တယ်လာတိုက်မှအဲ့မှာတပ်ဖွဲ့ကတော်လေးပြင်းထန်ပြီးမှဒီအစိုးရတပ်ကသူတို့ကဒီပိတ်ပုံရအထက်မှာပြန်ရွှေ့ရွှေ့တာမှဒီကုခိုင်မျိုးနဲ့လုံခံပြေးရနိနာမှာခဏလေးနားရနေမှာသူပြန်သူတို့ဖွဲ့နဲ့ပြန်တွေ့မှာတပ်ဖွဲ့ပြန်ဖြစ်တယ
် KIA နဲ့ TNLA တပ်နှစ်ဖွဲ့စလုံးဟာအစိုးရရဲ့ NCA အပြည့်ရစာချုပ်ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေဖြစ်ပါတယ်ဦးသိန်းစင်အစိုးရကတော့ကြံနေသေးတဲ့လက်နက်ကိုင်အဖွဲ့တွေNCA စာချုပ်မှာအဆင့်လိုက်လက်မှတ်လာထိုးကြဖို့ဆက်လက်လမ်းဖွင့်ထားစေပဲလို့ပြောပါတယ်။တစ်ဖက်မှာငြင်းငြင်းရေးစကားပြောနေပေမဲ့အခြားတစ်ဖက်မှာအစိုးရတပ်တွေကထိုးစစ်ဆင်နေတာဟာမြန်မာနိုင်ငံရေးမှာစစ်တပ်ကထိတ်ဆုံးမှနေရာယူထားခြင်းတဲ့သဘောကိုပြနေတယ်လို့ဦးတောင်ခါကသုံးသပ်ပါတယ်
။ Military interest နဲ့ political interest မတူဘူး။ဒီ military interest ကသမ္မတဟာမြန်မာနိုင်ငံရေးလမ်းကြောင်းတစ်လျှောက်မှာထိတ်ဆုံးကနေရာယူခြင်းတဲ့သဘောဖြစ်တယ်။ဒါကြောင့်မို့သူတို့ရဲ့နေရာရဖို့အတွက်ပါမဆိုလို့တယ
်။ NCA စာချုပ်မှာလက်မှတ်မထိုးသေးတဲ့အဖွဲ့တွေကိုဖိအားပေးတဲ့သဘောနဲ့ထိုးစစ်ဆင်နေခြင်းသာဖြစ်တယ်လို့မြင်ကြောင်း TNL တပ်ကမိုင်းအိုက်ကျော်ကပြောပါတယ
်။ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့ပေါ်မှာဆိုတော့ပူပြီးမှထိုးစစ်ဆင်ပြလာတာတွေ့ရတာပေါ့နော်။အထူးသဖြင့်ဒီ NCA လက်မှတ်ထိုးပြီးနောက်ပိုင်းမှာကုကံပဲလည်းပြန်ဖြစ်တယ်ဒီ SSP ဝဟိုင်းပဲလည်းပြန်ဖြစ်တယ်ကချင်ပဲလည်းပြန်ဖြစ်တယ်အခုကျွန်တော်ပဲလည်းပြန်ဖြစ်တယ
်။အခုလို့အစိုးရတက်တွေနဲ့တိုက်ပွဲဖြစ်နေတဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာနိုဝင်ဘာ၈ရက်ရွေးကောက်ပွဲအတွင်းဒေသခံတွေမဲလာပေးဖို့စိုးရိမ်မှုရှိနေတာသတိပြုမိကြောင်းမိုင်းအိုက်ကျော်ကပြောပါတယ
်။တက်ပွဲဖြစ်ပြီးဆိုတော့ဘယ်မှမတော်ရဲဘူးမလာရဲဘူး။ဒီအလုပ်လည်းမတော်ရဲဘူး MFO ဆိုတဲ့ဒီတောင်တူတွေဆိုတော့အလုပ်ကစားတော့မှုကနည်းနည်းဖြစ်ခိုက်တာပေါ့။နောက်တစ်ခုကတက်ပွဲဖြစ်မဲ့နေရာကတော့ကွန်မရှင်ကရုပ်ကောပွဲမချင်းပါတော့ဘူးမချင်ညာတိုင်အောင်လူတပွဲကဖြစ်နေလို့ရှင်တော့လူထုကတော့အပြည့်ဘဝတော့အမဲပေးသွားပြီးမှမဟုတ်ဘူး။ဘာဖြစ်လို့လဲတပွဲဖြစ်လို့ရှင်တော့လန်ကီလို့ချင်ရရသူတို့ဆွေးရဆွေးမှာပေါ့။
တိုက်ပွဲတွေရှိနေသေးတဲ့အတွက်နေမြေအခြေအနေမငြိမ်းချမ်းတာကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဒေသတချို့မှာရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်ဘူးလို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ခင်ဗျာ။
ဒါကတော့ NCA လက်မှတ်မထိုးရသေးတဲ့ကချင်နဲ့ပလောင်တိုင်းရင်းသားဒေသတွေမှာတိုက်ပွဲဖြစ်နေတာကြောင့်ဒေသခံလူထုတွေမနေ့ဖြန်မှာမဲသွားပေးဖို့အခက်အခဲရှိနေတဲ့အကြောင်းကိုကိုညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်။ဒါကြောင့်မလို့ဒီတိုက်ပွဲတွေရက်ဆိုင်ပေးဖို့ကိုရှမ်းလူမှုအဖွဲ့အစည်းတွေကတောင်းဆိုခဲ့ကြတာကိုလည်းဆက်ပြောပြပါမယ်။မြန်မာအစိုးရတပ်တွေနဲ့ရှမ်းပြည်တပ်မတော်မြောက်ပိုင်း SSPP SSA တို့တိုက်ပွဲဖြစ်ပွားခဲ့တာတလတင်းတင်းပြည့်တဲ့နေ့မနေ့တောက်ကြနေ့မှာစစ်ဘေးရှောင်တွေအိမ်ပြန်နိုင်ရေးအတွက်တိုက်ပွဲတွေရက်ဆိုင်ပေးဖို့ကိုပြည်ရင်းပြည်ပကရှမ်းလူမှုအခြေပြုအဖွဲ့ပေါင်း28ဖွဲ့ကနေကြေညာချက်ထုတ်ပြန်ပြီးတော့တောင်းဆိုခဲ့ကြတာပါလောလောဆယ်ရှမ်းပြည်တက်မတော်မြောက်ပိုင်းဒေသဘက်မှာမြမအစိုးရငြိမ်းချမ်းရေးတာဝန်ရှိသူတွေကရွေးကောက်ပွဲကာလအတွင်းတက်တီနေရာတွေကနေမကျူးကျော်ကြဖို့အကြောင်းကြားလာပြီးတဲ့နောက်ပိုင်းတက်ပွဲတွေတိုက်ပွဲတွေရပ်တန့်နေတယ်ဆိုပေမဲ့ဒေသခံတွေကတော့မနေ့ဖြန်ရွေးကောက်ပွဲအတွက်မဲပေးပိုင်ခွင့်ဆုံးရှုံးနေတဲ့အခြေအနေကို VOA သတင်းတောင်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ပြည်တွင်းပြည်ပကရှမ်းလူထုအခြေပြုအဖွဲ့အစည်း28ဖွဲ့ကနေစုပေါင်းပြီးတော့ရှမ်းပြည်နယ်အတွင်းမြမတပ်မတော်ကနေထိုးစစ်ဆင်နေမှုကိုရပ်တန့်ပေးဖို့တောင်းဆိုခဲ့တယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဂျိမ်းဟန်ဖာကအခုလိုပြောပါတယ
်။ဒီနေ့နိုဝင်ဘာလ6ရက်နေ့ရှင်ရှမ်းပြည်နယ်ပိုင်းတိုက်ပွဲထိုးစစ်ဆင်ရတလားပြည်ပြည်ဖြစ်တယ်ပေါ့နော်။ရတရသားတွေလည်း6000ကျော်ထိုးစစ်ဆင်စစ်ဘေးဒုက္ခတွေဖြစ်နေတယ်ပေါ့နော်။တိုက်ပွဲတွေလည်းမရသေးဘူးလို့အဲကြောင့်မို့ကျွန်မတို့ကလည်းဒီနေ့တလားပြည်တဲ့နေနဲ့တိုက်ပွဲတွေရပ်တန့်ရပ်တင့်ကြောင်းဆိုပြီးကျွန်မတို့ကထောက်ပြခြင်းနဲ့ချက်ထောက်တာဖြစ်ပါတယ်။
ပြီးခဲ့တဲ့အောက်တိုဘာလ6ရက်နေ့ကစပြီးတော့မြမတမတော်ကနေ NCA ပြည်ရစာချုပ်လက်မှတ်ရေးသူဖို့ညှင်းဆန်ခဲ့တဲ့မြောက်ပိုင်းရှမ်းပြည်တမတော်ပေါ်ထိုးစစ်ဆင်တိုက်ခိုက်လာခဲ့တာပါဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူမိုင်းနောင်ကြီးတီးမြို့နယ်ထဲကကြေးရွာ22ရွာကရွာသားတွေစစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်စစ်ဘေးရှောင်တွေအနေနဲ့စောင်းဝင်စားရာတီမှာနေထိုင်ရေးအခက်တွေ့နေတယ်လို့ရိမ့်ဟန်ဖကအခုလိုပြောပါတယ်
မန်ရှူမိုင်းနောင်တန်ရန်ကျေးတီပေါ့နော်ဒီလေးမြေနယ်ကနေရွာပေါင်း22ရွာနဲ့ရှိသေးတယ်ပေါ့နော်အဲတော်တော်ကြာကြာရှိတယ်ပေါ့နော်အခုကသောင်းဒီလေးဝင်လာကြရင်အေးရလေရှာမိမှာတည်တဲ့အချိန်မှာလောက်ခုဆိုစောင်းနေရတဲ့ခက်ခဲရှိတယ်နောက်ပြီးအခုအနှွေးထယ်လို့လည်းမရှိကြဘူးတို့ဆောက်တဲ့မိုးကလည်းညံ့တဲ့ဆောက်ထားဆိုရအေးရလေနောက်ပြီးတော့အမျိုးသမီးတွေအသက်ကြီးတဲ့အမျိုးသမီးတွေရှိတဲ့ကိုယ်ဆောင်မိမိပါတယ်တော့ထဲမှာကလေးမွေးရတယ်ကျမတို့ရေးထားတဲ့ကုမ္ပဏီဖို့ဆိုရင်လည်းတို့နေနားတပိုင်းမှာလည်းတိုက်ပွဲဖြစ်နေတယ်စီးပွားနဲ့ကြာနေအကြောဆက်ချက်ရှိနေကြတယ
်တလားကြာတိုက်ပွဲဖြစ်ပွားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ခြေပြုတ်ရဝဟန်းဌာနချုပ်ဘက်မှာအောက်တိုဘာလ9ရက်နေ့ကစပြီးနှစ်ရက်တာတိုက်ပွဲတွေငြိမ်သက်နေတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ခေါင်းဆောင်တွေကပြောပါတယ်ဒီလိုတိုက်ပွဲတွေရည်ရည်ရက်သနေတာဟာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြည်ထောင်စုဝန်ကြီးဦးသိန်းစော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ခေါ်ရှမ်းပြည်သူ့သိရေးပါတီဥက္ကဋ္ဌစီကိုပြည်နယ်ပြည်ထောင်စုအစ်စ်ငြိမ်းချမ်းရေးသဘောတူညီချက်အတိုင်းရွေးကောက်ပွဲကာလအထိတတ်တည်နေရာကနေမကျူးကျော်ဖို့နိုဝင်ဘာ3ရက်နေ့ကစာပို့လာပြီးနောက်ပိုင်းတိုက်ပွဲရပ်တနေတယ်လို့ SSPB ရဲ့ဒုတိယသတင်းမှူးဆိုင်းခန်းဒီကပြောပါတယ
်ဥက္ကဋ္ဌဦးသိန်းစော်နေပြီးတော့ကျွန်တော်ဥက္ကဋ္ဌစီအကြောင်းကြားလာတယ်ကျွန်တော်ဥက္ကဋ္ဌကိုစာအကြောင်းပြန်လာတယ်နိုဝင်ဘာ3ရက်နေ့ဆက်တာလာဒီကော်မတီကလည်းပြန်မှခုနှစ်ကုန်နေကြပါတော့ဒီနေ့ကြည့်ကြော်တာတော့ဘာလို့မလုပ်လဲပေါ့နော်ဒါပဲဒီပြည်နယ်ဆင်းတာဒီရောင်းဆိုးဆင်းတစ်ချက်ပါတိုင်းအဲ့ဒါလက်လာဖို့ပေါ့နော
်လက်ရှိရွေးကောက်ပွဲကာလအထိတိုက်ပွဲညင်သက်နေတဲ့ဆိုပေမဲ့ရွေးကောက်ပွဲလုံးမှာဘာဆက်ဖြစ်နိုင်မယ်ဆိုတာမသိနိုင်သေးဘူးလို့လည်း SSPB ရဲ့ဒုတိယသတင်းမှူးဆိုင်းခန်းဒီကပြောပါတယ်မြန်မာနိုင်ငံမှာ2015ဘာတီစုံဒီမိုကရေစီရွေးကောက်ပွဲကျင်းပဖို့ပြက်တာကြံတော့ပေမဲ့လည်းတိုက်ပွဲဖြစ်ပွားရာရှမ်းပြည်နယ်ကြည်တီမိုင်းရှူတန်ရန်းနဲ့ဟူပါမြို့နယ်ဘက်ကဒေရခံပြည်သူတွေအနေနဲ့မဲပေးပိုင်ခွင့်ဆုံးရှုံးနေတယ်လို့လည်းရိမ့်ဟန်ဖာကအခုလိုဆက်ပြောပါတယ
်။ရေစာပတ်ကော်မရှင်ပေးလိုက်တဲ့အတွက်မဆိုရင်အရာပေါင်း50ကျော်ရှိတယ်ဆိုတော့အဲ့လိုပေးလိုက်တဲ့အတွက်ဒီဒီထုတ်လေရဲ့လူခွင့်ရေးကိုချိုးဖောက်တာနဲ့လည်းပြည်သူရဲ့လေနော်ဒီလိုမှမဲပေးပိုင်ခွင့်မရှိဘူးနောက်ခုကြတော့အဲ့မှာနေတဲ့ဒေရခံတွေလည်းသူတို့ကတန်မီတောင်းဆိုတယ်မဲပေးခွင့်ပေးဖို့ပေါ့နော်ဖြစ်ပွားချင်နေပြီလည်းကျွန်တော်တို့မဲပေးပိုင်ခွင့်ရှိဖို့ဆိုလို့တောင်းဆိုကြတယ်လေတွေ့ရတယ်
ပြည်တွင်းပြည်ပရောက်ရှမ်းလူထုအခြေပြုအဖွဲ့28ဖွဲ့အနေနဲ့တပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရက်စရီ NCA လက်မှတ်ရေးသွေးရေးမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအားလုံးစုံပါဝင်နိုင်ရေးအတွက်အစိုးရအနေနဲ့ဆောင်ရွက်ပေးဖို့လုံခြုံရေးအခြေအနေရပိတ်ပင်ခံထားရတဲ့ရွေးကောက်ပွဲနယ်မြေတွေမှာရွေးကောက်ပွဲကျင်းပပေးဖို့တိုက်ပွဲကာလအတွင်းတင်းချောင်နေရတဲ့စစ်ဘေးရှောင်တွေနေရရင်းကိုပြန်နိုင်ဖို့အရေးတိုက်ပွဲတွေကိုရပ်တန့်ပေးဖို့စတဲ့အချက်တွေကိုကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်နိုဝင်ဘာလ3ရက်နေ့ကလည်းရှမ်းပြည်နယ်မိုင်းရှူမိုင်းနောင်ဒေသစစ်ဘေးသင့်ရွာသားတွေလူခုရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်နဲ့တိုင်းဒေသနေမြေတွင်ထိုးစစ်ဆင်မှုကိုရပ်တန့်ပေးဖို့ကိုလည်းရှမ်းလူခုရေးမှန်တိုင်ကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်ခင်ဗျာ
ဒါကတော့တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်ကဒေသခံတွေအေးအေးချမ်းချမ်းမဲပေးနိုင်ရေးနဲ့နေရပြန်နိုင်ရေးတိုက်ပွဲတွေရပ်ဆိုင်ပေးဖို့ရှမ်းလူထုအခြေပြုအဖွဲ့ပေါင်း28ဖွဲ့ကကြေညာချက်ထုတ်တောင်းဆိုခဲ့တာနဲ့ပတ်သက်ပြီးတော့နိုင်ကွင်းသတင်းပေးပို့ခဲ့တာပါရှင် ဒါနဲ့တဆက်ထဲပဲမြန်မာနိုင်ငံမှာမနေ့ဖြန်ကြာရင်ကျင်းပတော့မယ့်ရွေးကောက်ပွဲတွေကိုကြိုဆိုပေးမယ်ရွေးကောက်ပွဲကျင်းပတဲ့ဖြစ်စဉ်မှာဘာသာရေးလူမျိုးရေးခွဲခြားမှုတွေဖမ်းဆီးမှုတွေရှိနေတဲ့ပေါ်ခြေနေတွေကိုစိုးရိမ်မကင်းဖြစ်မိတယ်လို့နိုင်ငံတကာတာဝန်ရှိတွေနဲ့မြန်မာလူခွင့်ရေးလှုပ်ရှားသူတွေကကုလသမဂ္ဂဆွေးနွေးပွဲမှာပြောဆိုခဲ့ကြပါတယ်။ဒါပြင်ဒီရွေးက ကျွန်တော်တို့ရဲ့ဂျနီဗာကုလသမဂ္ဂဆွေးနွေးပွဲမှာမနေ့ကပြောဆိုခဲ့တာပါအပြည့်အစုံကိုမန်ရင်ကျင်းနိုင်ကဆက်ပြီးပြောပြပေးပါမယ်ရှင်
Very soon, Union Election Commission will be conducting free and fair elections in Myanmar.
ဒီကနေ့ကျွန်တော်တို့ဒီမှာထိုင်းနေတဲ့အချိန်မှာနိုင်ငံတကာကရွေးကောက်ပွဲစောင့်ကြည့်သူတွေဟာအခုဆိုရင်မြန်မာနိုင်ငံကိုရောက်နေကြပါပြီ။ဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံတကာကိုယ်စားလှယ်တွေဘက်ကတော့ရွေးကောက်ပွဲကျင်းပတာကိုကြိုဆိုပေမဲ့တရားမျှတပြီးလွတ်လပ်မှုရှိဖို့နဲ့ရွေးကောက်ပွဲကတဆင့်စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုသွားနိုင်ဖို့တိုက်တွန်းခဲ့ကြပါတယ်။
ရွေးကောက်ပွဲကာလအကြမ်းဖက်မှုခွဲခြားမှုတွေကိုရွေးကောက်ပွဲကော်မရှင်အနေနဲ့အရေးယူကန့်တွယ်ဖြေရှင်းဖို့လိုတယ်လို့ UPR ဆွေးနွေးပွဲကိုတက်ရောက်နေတဲ့မြန်မာ UPR Forum ရဲ့တာဝန်ခံတဦးဖြစ်သူဦးအောင်မျိုးမင်းကပြောရေးကိုပြောပါတယ်။တကယ်တမ်းဘလောက်ထိရွေးကောက်ပွဲကာလမှာဖြစ်နေတဲ့အကြမ်းဖက်မှုတွေဘာသာရေးကိုဒီနိုင်ငံရေးရအတုံးချပြီးတော့လှုံ့ဆော်ပြီးတော့အမောပွားအောင်လှုပ်ဆောင်နေတ ါတယ်ဆိုတဲ့ဟာပဲအမှန်တော့အစိုးရတရက်ကစောင့်ကြည့်သူတာဝန်ပေးလို့မရပါဘူးရွေးကောက်ပွဲကိုတန်ရှင်းမျှတပြီးလွတ်လပ်တရားဖြစ်ဖို့အတွက်ကော်မရှင်မှာအထူးတာဝန်ရှိပါတယ
်ဒါအပြင်တဘာဝဘေးအန္တရာယ်ရင်ဆိုင်ခဲ့ရတဲ့ချင်းတီနယ်အပါအဝင်တိုင်းရင်းသားဒေသတွေမှာမဲပေးဖို့တွာလာရေးအခက်အခဲပါဝင်အခြားရင်ဆိုင်နေရတဲ့အခက်အခဲတွေကိုရွေးကောက်ပွဲကော်မရှင်ကဖြေရှင်းပေးနိုင်ခြင်းမရှိခဲ့ဘူးလို့လည်းဆွေးနွေးဘက်ကတက်ရောက်နေတဲ့ဌာနေတိုင်းရင်းသားများညွန်ပေါင်းအဖွဲ့ကလီယန်ဘဝေထန်ခေါက်ကပြောပါတယ်
ကျတော့ transportation ခက်ခဲတဲ့အတွက်ကြောင့်ကျွန်တော်တို့မေးပေးဖို့ကဒီမှာတမအခက်ခဲပါတယ်ပြီးတော့နောက်တစ်ခုပြဿနာကဘာလဲဆိုတော့ကျွန်တော်တို့ရွေးကောက်ပွဲမှာဒီနာမည်ဆင်းတွေအတိက list လုပ်တဲ့ချိန်မှာကျွန်တော်ဗမာလိုပဲဖြစ်နေတယ်တချို့ data တွေမှာကျွန်တော်တို့ဗမာစကားမဖတ်တတ်တဲ့ကျွန်တော်တို့ဒီတိုင်းရင်းသားတွေရှိရယ်ဆိုတော့တစ်ခါတလေကျရင်ကျွန်တော်တို့တိုင်းရင်းသားဘာသာစကားတွေကိုကျွန်တော်တို့ဒီဗမာလိုပဲပြန်ရေးအခါကျတော့ကျွန်တော် data ခံနေရကျွန်တော်တို့ဘယ်သူ vote ပေးလဲဆိုတာဟာနဲ့ပတ်သက်ပြီးတော့တတိချာချာတို့ကကိုယ်လွှင့်မှုရှိလားဆိုတာဟာနဲ့ပတ်သက်ပြီးကျွန်တော် concern ရှိနေပါလား
မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂလက်အောက်ခံအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းဦးထွန်းရှင်ကဆွေးနွေးပွဲမှာပြောသွားပါတယ်ဒါအပြင်မြန်မာနိုင်ငံမှာလူ့အခွင့်အရေးနဲ့ပတ်သက်ရင်ဖွဲ့စည်းပုံခြေခံဥပဒေအခန်း၈မှာအထူးဦးစားပေးအဖြစ်ထည့်သွင်းဖော်ပြထားတယ်လို့သူကအခုလိုပြောသွားပါတယ
် Progress has been made in the area of education, health, amnesty and freedom of religion.The historical
ပြည်ညာရေးကျမ်းမာရေးဘာဝင်လူငင်းကျမ်းမာဝင်ဘာသာရေးလွတ်လပ်ခွင့်စားတဲ့နယ်ပယ်တွေမှာထုတ်တက်မှုတွေလည်းရှိခဲ့တာပါတနင်္ဂနွေလုံးအပြည့်ခတ်ချက်ဆက်ရေးတမိုင်းဝင်သဘောတူစာချုပ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့လက်မှတ်ရေးထိုးနိုင်ခဲ့တာဟာနိုင်ငံရေးဆွေးနွေးပွဲတွေအတွက်လမ်းဖွင့်လိုက်တာဖြစ်ပါတယ
်ဒါပေမဲ့လက်တွေ့အခြေအနေမှာဘာသာရေးလွတ်လပ်ခွင့်အရင်ကထက်ပိုပြီးဆုံးရှုံးမှုတွေနဲ့ကြုံတွေ့နေရတယ်လို့ UPR ဆွေးနွေးပွဲကိုတက်ရောက်နေတဲ့ Smile Foundation ကဦးမျိုးဝင်းက VOE ကိုပြောပါတယ်
ကျွန်တော်တို့လက်တွေ့မှာတော့အထူးသဖြင့်ဗုဒ္ဓဘာသာမဟုတ်တဲ့ဘာသာတရားတွေနဲ့ပတ်သက်ပြီးတော့မှ promotion ဆိုတာအရင်ဝေးတယ် no protection ကာကွယ်မှုတောင်လုံးဝမရှိဘူးသူတို့တွေကနေစဉ်ဘဝရည်တည်မှုတွေအရင်ခက်ခဲနေကြတယ်သူတို့ရဲ့လွတ်လပ်စွာဘာသာရေးဆိုင်ရာ practice ပေါ့နော်ရှင်းသုံးခွင့်ဖျားဝတ်ပြုခွင့်နေတော့မှအခုတော်တော်ခက်ခက်ခဲခဲဖြစ်ဟိုတစ်ပတ်ကပဲပါကစ္စတန်မြို့နယ်မှာဟလာဝတ်ပြုနေတဲ့ကျောင်းတွေအားလုံးကိုဝတ်ပြုခွင့်ပိတ်လိုက်တယ်နောက်တခြားတောင်တန်းဒေသတွေမှာလည်းဟလာခရီးအနေနဲ့ပတ်သက်ပြီးတော့ဒီကျွန်တော်တို့ church နဲ့ပတ်သက်ပြီးတော့သူတို့ရဲ့ဒီဘာသာရေးဆိုင်ရာလှုပ်ဆောင်ခွင့်နဲ့ပတ်သက်ကန့်သတ်ချက်မှုအမှန်တကယ်ရှိတယ်
။ကုလသမဂ္ဂအပါအဝင်အဖွဲ့ဝင်193နိုင်ငံရဲ့တနိုင်ငံချင်းစီအပေါ်၄နှစ်တချိန်ပြုလုပ်တဲ့ UPR လုပ်ငန်းစဉ်ဆွေးနွေးပွဲမှာ2011ခုနှစ်ကပထမအကြိမ်အဖြစ်မြန်မာနိုင်ငံပါဝင်ခဲ့ပါတယ်ရှင်
။ VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
ပြ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှာနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ9ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါလိမ့်ရှင်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32နဲ့40ပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးမယ့်စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေကမြန်မာနိုင်ငံဆိုင်ရာသတင်းကောက်နှုတ်ချက်တွေနဲ့ရွေးကောက်ပွဲအထူးစီစဉ်တရက်အနေနဲ့
အပြီးတကယ်တမ်းပုံစိုးရင်ကြာကောင်းနေတာကဘာလဲဆိုတော့ဒီမဲယုံတစ်ခုချင်းမှာမဲပိနေတဲ့လူတွေဘလောက်ရှိရဆိုတာပြောနေပြီမဲ့တို့တနိုင်ငံလုံးအတိုင်းတာရ
မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုအဖွဲ့ရဲ့ပြည်တွင်းလုပ်ငန်းညှိနှိုင်းရေးမှူးဒေါက်တာနိုင်အောင်နဲ့မေးမြန်းထားချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ဒီစီစဉ်ပြီးမှကြာရင်လဲနိုင်ငံတကာမှာကျင်းပနေတဲ့ရွေးကောက်ပွဲပုံစံတွေနဲ့ရွေးကောက်ပွဲမှာမှန်မှန်ကန်ကန်ဖြစ်အောင်တိုင်းတာတဲ့စံတွေအကြောင်းတင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။အခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်ပြီးကိုရန်နိုင်နဲ့ဒေါက်ခင်မျိုးသက်ကတင်ဆက်ထားပါတယ်ရှင်
။မြန်မာနိုင်ငံရေးကအသွင်မတူကြတဲ့မိဖတ်နှစ်ဦးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့အောက်တိုဘာ5ရက်နေ့က Edmonton Journal မှာရေးသားထားပါတယ်။မြန်မာစစ်ကောင်းဆောင်တွေထဲမှာကောင်းတဲ့သူတွေလည်းရှိပါတယ်ဒီတဲကတယောက်ကတော့သူရဦးရွှေမန်ပါလို့ဆောင်းမရှင်ကွင်းဒါယာကအစချီရေးသားထားပါတယ်2020ရွေးကောက်ပွဲမှာကြံခိုင်ပါတီအနိုင်ရပြီးသူရရွှေမန်လည်းလွှတ်တော်ဥက္ကဋ္ဌဖြစ်လာတယ်လို့ဆိုပါတယ်အရင်နောက်ဖစစ်တပ်မှာနံပါတ်3နေရာကရှိခဲ့တဲ့ဦးရွှေမန်အနေနဲ့သူ့ရဲ့တမိုင်းကြောင်းအရဒီမိုကရေစီဘက်ကိုခုံကူးနိုင်တဲ့လက္ခဏာမျိုးမတွေ့ခဲ့ရဘူးလို့ဆိုပါတယ်ဒါပေမဲ့အနွေမှာရှိရရွေးကောက်ပွဲအပြီးစစ်မှန်တဲ့ဒီမိုကရေစီအစိုးရကိုငြိမ်းချမ်းစွာအသွင်ကူးပြောင်းဖို့အတွက်အခုခါမှာဥွှေမန်းဟာဒေါ်ဆန်းစုကြည်ရဲ့အကောင်းဆုံးမျှော်လင့်ချက်ပဲဖြစ်တယ်လို့သောင်းမရှင်ကဆိုပါတယ်ဥွှေမန်းအနေနဲ့သူ့ရဲ့နိုင်ငံရေးဖက်ချက်တွေကိုမှန်မှန်ကန်ကန်သာအသုံးချနိုင်ခဲ့ရင်သူဟာသမ္မတဖြစ်လာနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့ဥွှေမန်းကကျွန်တော်တို့ဟာဒီမိုကရေစီစနစ်ကိုသွားနေတယ်ကျွန်တော်တို့ပြည်သူတွေကဆင်းရဲမွဲတင်မှုအခြေအနေအောက်ကိုရောက်နေတဲ့အတွက်ကျွန်တော်တို့အားလုံးပြောင်းလဲဖို့လိုတယ်လို့ပြောပါတယ်။ဦးရှိမန်းကအပြောင်းလဲတွေအားလုံးလှုပ်ချင်သလိုဒေါန်ဆန်းစုကြည်ကလည်းအားလုံးကိုပြောင်းလဲပြစ်ဖို့လိုလားနေပါတယ်။သမ္မတဦးသိန်းစိန်ကသူတို့နှစ်ယောက်အမှန်တကယ်ပူးပေါင်းဆောင်ရွက်နိုင်တယ်လို့မြင်လာတဲ့အတွက်ဦးရှိမန်းကိုပါတီဥက္ကဋ္ဌအဖြစ်ကဖယ်ရှားလိုက်တယ်လို့ဆောင်းပါးမှာဆိုထားပါတယ်။ဦးရှိမန်းဟာပါတီဥက္ကဋ္ဌမဟုတ်တော့ပေမဲ့လည်းဒေါန်ဆန်းစုကြည်အနေနဲ့ဒီရွေးကောက်ပွဲမှာဦးရွှေမန်းကိုလိုအပ်ကောင်းလိုအပ်နိုင်တယ်လို့ဆိုပါတယ်အပြည့်အစုံကိုတော့ edmontonjournal.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာရွေးကောက်ပွဲကအရှိတောင်အာရှအတွက်အလားအလာခေါင်းတွေရှိတယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမကိုတော့ China Daily စာမျက်နှာမှာ November 9ရက်နေ့ကဆောင်းမရှန်ဇန်အောင်ကန်းကရေးသားထားပါတယ် November 10ရက်ကျင်းပမယ့်ထွေထွေရွေးကောက်ပွဲကြောင့်တကဘာလုံးကမြန်မာနိုင်ငံကိုအာရုံစိုက်နေတယ်လို့စာချီထားတာပါရွေးကောက်ပွဲကမြန်မာနိုင်ငံရေးမှားတာမကအာဆီယံဖွဲ့ကြီးတစ်ခုလုံးအတွက်ပါကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိလာမှာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒကိုလည်းအကျိုးသက်ရောက်မှုတွေရှိလာမယ်လို့ပြောနေကြတာကလည်းမထူးဆန်းဘူးလို့ဆိုပါတယ်။2010ကတည်းကအာဆီယံအမေရိကန်နဲ့တရုတ်တို့ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒတွေကိုချိန်ညှိလာကြတာပါ။အာဆီယံဖွဲ့ဝင်အဖြစ်လက်ခံပြီးတဲ့ကစပြီးဒေသရင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမှာပါဝင်ပြီးနိုင်ငံရင်းပြဿနာတွေကိုဖြေရှင်းတဲ့တစ်ချိန်တည်းမှာပဲစီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်လုပ်ပြီးနိုင်ငံရေးပြုပြင်ပြောင်းလဲမှုလုပ်ဖို့အတွက်အာဆီယံကမြန်မာကိုအားပေးခဲ့တာဖြစ်ပါတယ်။အဲ့ဒီရဲ့အသီးပွင့်တွေကိုတော့2010နောက်ပိုင်းခံစားလာခဲ့ရပြီး2014မှာဆိုရင်အာဆီယံနိုင်ငံတွေထဲမှာမြန်မာနိုင်ငံရဲ့ GDP တိုးတက်မှုဟာတခြားနိုင်ငံတွေထက်များတယ်လို့ဆိုပါတယ်။စစ်စုကလက်ထက်မှာအမေရိကန်ကမြန်မာကိုဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပေမဲ့2010နောက်ပိုင်းသမ္မတအိုဘားမားအပါအဝင်ထိတ်တန့်အရာရှိတွေမြန်မာနိုင်ငံကိုတွားရောက်တဲ့အထိနှစ်နိုင်ငံဆက်ဆံရေးတွေတိုးတက်လာခဲ့ကြောင်းအမေရိကန်တို့တော်ကနေလူ့ခွင့်ရေးကိစ္စကိုဖိအားဆက်ပေးနေပေမဲ့လည်းနှစ်နိုင်ငံဆက်ဆံရေးဆက်ပြီးတိုးတက်သွားနိုင်ခြေရှိတယ်လို့ဆိုပါတယ်နှစ်နိုင်ငံကြား ကောင်းမွန်တဲ့ဆက်ဆံရေးအမြဲတမ်းရှိခဲ့တဲ့တရုတ်နဲ့မြန်မာတို့မှာ2010နောက်ပိုင်းအပြောင်းအလဲတွေနဲ့အခက်အခဲတချို့ရှိခဲ့ပေမဲ့လည်းတရုတ်ဟာမြန်မာစုဝါနဲ့ဆက်ဆံရေးကိုထိန်းနိုင်ခဲ့တယ်လို့ဒွန်ဆန်းစုကြည်နဲ့လည်းဆက်ဆံရေးတွေတိုးမြင့်လာခဲ့တယ်လို့ဖော်ပြထားပါတယ်။အပြည့်အစုံကိုတော့ China Daily စာမျက်နှာမှာဖတ်ရှုနိုင်ပါတယ်။
မနက်ကမှရွေးကောက်ပွဲမဲပေးကြတော့မှဖြစ်ပေမဲ့လုံးဝလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကတော့နိုမ5ရက်နေ့က LA Times Editor အပေါ်မှာဖော်ပြထားပါတယ်။2015ရွေးကောက်ပွဲဟာ25နှစ်တွင်တိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကျင်းပတဲ့ဒီမိုကရေစီနှီးကြတဲ့ရွေးကောက်ပွဲလို့ဆိုထားပြီးသမိုင်းဝင်ရွေးကောက်ပွဲလို့ဆိုပါတယ်။ဒါပေမဲ့ဒီရွေးကောက်ပွဲဟာအမှန်တကယ်လွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲမဟုတ်ဘူးလို့ဆိုပါတယ်။2008အခြေခံဥပဒေအရစစ်တပ်ကလွှတ်တော်မှ25ရာခိုင်နှုန်းယူထားတာဒေါန်ဆန်းစုကြည်ကိုတမနာမဖြစ်အောင်ကန့်သတ်ထားတာကျွေးရပေါင်း400ကျော်မှမဲပေးလို့မရတာတွေကိုရေးထားပါတယ်ရွေးကောက်ပွဲကလွတ်လပ်တရားမျှတပြီးအားလုံးပါကြမှာပါနိုင်ပေမဲ့နိုင်ငံတကာနဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေအနေနဲ့မဲမတမာမှုတွေအ ਨੇ ဆုံးဖြစ်အောင်နဲ့ငြိမ်းချမ်းစွာမဲပေးနိုင်အောင်လှုံ့ဆော်တဲ့အကြောင်းရွေးကောက်ပွဲပြီးသွားရင်လည်းအစိုးရတောင်းဝန်ရှိသူတွေအနေနဲ့ဖွဲ့စည်းပုံပြင်ဖို့အတွက်အမေရိကန်အနေနဲ့ထပ်လောင်းပြောဆိုတင်တယ်လို့ပြောပါတယ်အပြည့်စုံကတော့ latimes.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာသတင်းတွေတဲကမြန်မာသတင်းတွေကိုကောက်နှုတ်ပြီးတော့ကိုရန်နိုင်နဲ့ဒေါခင်မျိုးသက်ကတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ရွေးကောက်ပွဲအထူးစီစဉ်တရက်အနေနဲ့ရွေးကောက်ပွဲလွတ်လပ်မျှတမှုရှိပါမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမေးမြန်းချက်ကိုထုတ်လွှင့်ပေးပါမယ်မနေ့ပြန်မနေ့6နိုင်ဆိုရင်ပဲမြန်မာနိုင်ငံတဝမ်းမှာမဲယုံတွေဖွင့်လှစ်ပြီးတော့မဲပေးကြတော့မှာပါဒီရွေးကောက်ပွဲမှာဘသူနိုင်မယ်မနိုင်မယ်ဆိုတာတဲ့အခုလက်ရှိအခြေအနေရဆိုရင်ပဲမဲစင်းပြဿနာတွေပြည်သူပြည်သားတိုင်းလွတ်လွတ်လပ်လပ်ပါဝင်မဲပေးနိုင်ခွင့်မဲဆွယ်စီယုံပွဲကာလအတွင်းမမျှတမှုပြဿနာစတာတွေကြုံနေရပြီဖြစ်တဲ့ကြောင်းမြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုအဖွဲ့ရဲ့ပြည်တွင်းလုပ်ငန်းညှိနှိုင်းရေးမှူးဒေါက်တာနိုင်အောင်ကသုံးသပ်ပါတယ်ထိုင်းနိုင်ငံမဲဆောက်မြို့မှာရှိနေတဲ့ဒေါက်တာနိုင်အောင်ကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းက Skype ကနေတဆင့်ဆက်သွယ်မေးမြန်းတဲ့အချိန်မှာမဲဆင်းရေးမမှန်ကန်တဲ့ကိစ္စနဲ့ပတ်သက်ပြီးစိုးရိမ်မှုတွေဖြစ်နေတဲ့အကြောင်းဒေါက်တာနိုင်အောင်ကအခုလိုစပြီးတော့ဖြေကြားခဲ့ပါတယ်
။ဒီမဲဆင်းဒီအတီးပြုတဲ့ဥစ္စာပေါ့နော်အခုတတိယကြိမ်နိုဘယ်သုံးရက်နေ့ကလုပ်တဲ့အတီးကိုတော်တော်များများအမှားယွင်းနေဖြစ်နေတယ်။ဒီနေ့တည်ရတဲ့ဒီသတင်းချက်လက်တွေရကိုကလူတယောက်ကကိုကတတိခံကပြဆိုတဲ့ဟာနှခါရဥစ္စာမျိုးတွေအများကြီးရှိနေတယ်လေ။ဒါတော့ဥဒတိကိုမှားယွင်းဖြစ်နေဆိုတာဒါစိုးရိမ်စရာတစ်ခုပေါ့။အပြစ်တကယ်တမ်းပုံစိုးရင်ကြာကောင်းနေတာကဘာလဲဆိုတော့ဒီမဲယုံတစ်ခုချင်းမှာမဲပေးနိုင်တဲ့လူတွေဘလောက်ရှိရဆိုတာပြောနေပြီမဲ့လို့တနိုင်ကန်လုံးအတိုင်းတားရဒီမဲပေးနိုင်ခွင့်အသက်အရွယ်ရောက်နေတဲ့လူ32တန်းထဲမှာဒီအားလုံးပေါင်းနံပါတ်ကဘလောက်မှန်းဆိုတာကိုမသိနေဘူးဖြစ်နေတယ်အဲ့ဒါကိုလည်းမကြေညာဘူးမကြေညာတဲ့အခါကျတော့မဲယုံတည်ုံချင်းစီမှာရှိနေတဲ့ဒီအရေးအတွက်နဲ့တနင်္ဂနွေနေ့ဒီတို့ကြမှာကွာမှုကအခုတိတိနေတဲ့ကြိုတင်မဲဆိုတဲ့ကိစ္စတွေဝန်တမ်းမဲဆိုတဲ့ကိစ္စတွေတော့မဲဆင်းမှမှုတွေမှာကဒီရွက်ောက်ပွဲကြီးထဲမှာတကယ်တမ်းပဲနိုင်ငံသားတွေအားလုံးကသူတို့ရဲ့နိုင်ငံသားခွင့်ရေးကိုနိုင်ငံရေးခွင့်ရေးကိုရပါသလားဆိုတာကိုတော့တော်တော်များများပြည့်စုံဖြစ်နေပါတယ်
အဲ့တော့မဲပေးမဲ့အခြေအနေနဲ့ပတ်သက်လို့ရောတချို့ပြောနေတာကလည်းဟိုမဲပေးမဲ့လူနဲ့အဲမဲယုံဒီလိုဖွင့်ထားတဲ့အချိန်နဲ့လုံလောက်နိုင်ပါမလားဆိုတော့ဟိုပြောဆိုမှုလေးတွေလည်းရှိနေတယ်အဲ့ဒါကြီးနဲ့ပတ်သက်လို့ရောပါကြားလဲခင်ဗျာဘာတွေများအကြံပြုကြင်လဲ
ဟုတ်တကယ်တမ်းပြောရင်တော့မဲယုံဖွင့်မဲ့အချိန်ကဒီဟိုစင်နာရွေးရှိရပါတော့ဆိုတော့အဲ့တည်းမှာပဲအခုကမဲယုံနေမှာလူ1000ခန့်နဲ့3000အထိကိုသူဖွင့်မယ်လို့ပြောတယ်ပေါ့နော်ဆိုတော့လူ1000မဲ့တွေ့ဦးတော့ဒါ10မိနစ်တိုင်းမှာလူတယောက်ကမဲပေးရမှအဆောင်ဖြစ်တယ်ဆိုတော့ဒါဘလို့မှဖြစ်နိုင်တဲ့အနေအထားမျိုးမဟုတ်ဘူးလေဆိုတော့တကယ်တမ်းပြောရင်တော့ပို့ပြီးတော့မှဒီမြန်ဆန်နဲ့เนาะဒီအားလုံးနဲ့အစဉ်ပြေနိုင်တဲ့အနေအထားမျိုးကိုပို့ပြီးတော့လုပ်တင်တယ်လို့ထင်တယ်အခုလိုအနေအထားမျိုးမှာဒီဟိုတိုကင်စနစ်လည်းရှိမနေတဲ့အခါကျတော့ဒီလူတွေကနေဒီမနေ့6နိုင်နဲ့ပြီးတော့ညနေ8:00ကိုပေးဖို့ဒီစန်နိုင်တွင်းမှာလူ1000လောက်ပေးဖို့တော်တော်အခက်အခဲဖြစ်နေလို့ထင်ပါတယ်အ
ဲ့တော့တကယ်လို့များလူတွေကဟိုသွားပြီးတော့တန်းစီပြီးတော့မဲပေးမဲ့နေရာမှာဟိုဆောင်ဆန်းမဲ့ပြဿနာတွေနဲ့ဟိုရုံးရင်းဆန်ခတ်ဖြစ်မဲ့အခြေအနေတွေနဲ့ဟိုကာဝယ်နိုင်ဖို့အတွက်ကရောဒီအထူးသဖြင့်ရွေးကောက်ပွဲရဲတပ်ဖွဲ့တွေရဲ့ဆောင်ရွက်ထားမှုအခြေအနေတွေနဲ့ပတ်သက်လို့ရောဘာတွေများကြားလဲခင်ဗျအ
ခုအထူးရဲတပ်ဖွဲ့ဆိုတဲ့ကိစ္စကိုဖွဲ့စည်းထားတယ်လို့ကျွန်တော်ကြားပါတယ်ဒါပေမဲ့ဟိုတချို့သတင်းတွေရပါတော့တေချာတော့အရန် confirm မလုပ်လို့မရဘူးပေါ့နော်ဟိုဒီအထူးရဲတပ်ဖွဲ့တွေဆိုပြီးတော့ခေါ်ယူလက်ကျင့်ထားတာကလည်းဦးသိန်းစင်ကလူငင်းချမ်းသာကွန်းနဲ့လွတ်ထားပြီးတဲ့လူတွေလက်ပါရဲဆိုတဲ့ဥစ္စာလည်းသိရတယ်။နောက်သူတို့နဲ့ပတ်သက်လို့ဒီတာဝန်နဲ့ဝတ္တရားတွေလွတ်ထားပြီးမယ်ဆိုတော့အဓိကအရေးကြီးတာကတော့ မဲဆန္ဒပေးမဲ့လူတွေကညံ့ညံ့ဆန်ဆန်နဲ့လွတ်လွတ်လပ်လပ်ပေးမဲ့ပေးနိုင်မှုကကိုရေးကြည့်အောင်အဆင်ပြေဖို့လုပ်လို့ထင်ပါတယ်နောက်တစ်ခုကရွေးကောက်ပွဲဝင်ကျင်မဲ့ပေးတဲ့နောက်နဲ့မဲ့ပေးတဲ့နောက်ထပ်မှာဖြစ်လာနိုင်တဲ့ရွေးကောက်ပွဲဆိုင်ရာအကြမ်းဖက်မှုတွေကိစ္စလည်းနည်းနည်းစိုးရိမ်တယ်ရှိတယ်ပြီးတော့ဘာလို့လဲဆိုတော့ပြီးခဲ့တဲ့ရွေးကောက်ပွဲစီယွင်းကာလာထဲမှာကိုပဲဒီအကြမ်းဖက်မှုတွေရှိတယ်ဒီကာတာဖောင်ဒေးရှင်းရဲ့ report အရဆိုလို့ရှိရင်ကိုဒီတိုင်ကြားထားမှုတွေက90ရှိတယ်ကျွန်တော်လက်လန်းမီတလောက်ရှိဆုထားတာကို29မှုရှိနေတယ်ဆိုတော့အဲ့လိုနေမျိုးတွေမှာဒီဟိုရည်ရွယ်ပြီးတော့မှအကြမ်းဖက်မှုဖြစ်အောင်လှုပ်ဆောင်နိုင်တဲ့ကိစ္စတွေကိုဘလောက်တားဆီးနိုင်မလဲဆိုတဲ့ကိစ္စကလည်းတော်တော်ကိုစိုးရိမ်စရာကောင်းပါတယ်
အဲ့တော့ဟိုပါတီတွေနဲ့ဟိုဒီမဲပေးမဲ့လူတွေဘက်ကပေါ့နော်ပြည်သူတွေဘက်ကနေပြီးတော့ဒီလိုအကြမ်းဖက်မှုတွေကိုရှောင်ရှားပြီးတော့မြင့်မြတ်တက်တက်လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်သွားအောင်ဘာတွေများလှုပ်ဆောင်ဖို့လိုမလဲဆိုတာအကြံပြုချင်တယ်ခင်ဗ
ျရွေးကောက်ပွဲလုပ်တဲ့နေ့တည့်ရက်ထဲမှာလည်းမကဘဲနဲ့ငိုရက်ကကြူကြူတင်တင်နဲ့ဟိုပြင်ဆင်ထားမယ်ကိစ္စမျိုးပေါ့လေဆိုတော့ကျွန်တော်မြင်တာကတော့သက်ဆိုင်ရာပါတီတွေနဲ့ပြည်သူတွေတာဝန်ကြီးပါတယ်ဟိုအဓိကတော့ဒီဟိုရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ကစေစွာအဖွဲ့ထားတဲ့ရွေးကောက်ပွဲကော်မရှင်ဖြစ်နေတဲ့အခါကျတော့ဘက်ကပါနေပြီးသားဖြစ်နေတယ်လေနောက်တစ်ခုကဒီနိုင်ငံရေးဝန်ကျင်တစ်ခုလုံးကြီးကွာကွာဒီလွတ်လပ်တဲ့အခြေအနေမျိုးရှိနေတဲ့ဥစ္စာမျိုးမဟုတ်ဘူးဥပမာပြောပါဆိုဒီကာလာထဲမှာပဲဒီမပါဇလုံအဖွဲ့မျိုးကနေပြီးတော့ဒီမျိုးစော့ဥပဒေလေးခုအောင်မြင်တဲ့အထိမ့်မှန်နေတက်တက်လှုပ်တာလည်းရှိလာတယ်အဲ့ထဲမှာပဲအဲဒီချက်ဖို့အစိုးရကပဲဆက်ပြီးမဲပေးဖို့လုပ်တဲ့အနေအထားမျိုးတွေနော်ချင်းချောက်မှုတွေဒီလိုမျိုးဟာမျိုးတွေရှိနေတဲ့အခါကျတော့အဲ့ဒီကစပြီးတော့အဲ့ဒီကိစ္စတွေပေါ်မှာရွေးကောက်ပွဲကော်မရှင်သုံးဖို့သက်ဆိုင်အာဏာပိုင်တွေကဘလောက်အေးအေးယူဖြည့်ရှင်းခဲ့လဲဆိုတဲ့ကိစ္စတွေကတောက်လျှောက်ပါလားဆိုတော့အဲ့လိုမျိုးကိစ္စတွေကိုတုံတင်တားဆီးနိုင်မှသာလေရွေးကောက်ပွဲနဲ့ဆိုင်တဲ့ဒီချမ်ပန်မှုတွေကိုကျွန်တော်ကတားဆီးလို့ရမှာပေါ့ဒါအပြင်ကိုရွေးကောက်ပွဲရက်လက်တစ်ခုထွက်ပေါ်လာလို့ရှိရင်လည်းမကြိုက်တဲ့မှုတွေကနေပြီးတော့မှအဲ့ပေါ်မှာခြေခံပြီးလှုပ်ဆောင်မှုတွေဖြစ်လာနိုင်ဖို့အတွက်တုံတင်ကာပွဲတားဆီးဖို့ကိစ္စတွေလည်းဒီအစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကဘလောက်တာဝန်ယူထားလဲဆိုတဲ့ကိစ္စမျိုးတွေကအခက်အခဲအခုရှိတယ်အခုကိုပဲဒီရုပ်ကောက်ပွဲဆိုင်ရာအကြမ်းဖက်မှုတွေနဲ့မပြတ်တမ်းမှုတွေကိုကော်မရှင်ကိုတွားတိုင်တယ်ဆိုလို့ရှိရင်လည်းကော်မရှင်ကရဲရဲပန်လို့ပြောရဲတွားတိုင်လို့ရှိရင်လည်းရဲကသူတို့နဲ့မဆိုင်ဘူးပြော
အခုဒီရုပ်ကောက်ပွဲမှာကထူးခြားချက်တဲ့အနေနဲ့ကတော့ဟိုဒီရုပ်ကောက်ပွဲကော်မရှင်အနေနဲ့ရောဒီဥရောပနဲ့အနောက်နိုင်ငံတွေကဟိုစောင့်ကြည့်လေ့လာတဲ့သူတွေကိုဟိုလာပြီးတော့စောင့်ကြည့်ခွင့်ပေးတယ်နောက်ပြည်တွင်းမှာလည်းဒီတီးခြားလွတ်လပ်တဲ့စောင့်ကြည့်အဖွဲ့တွေကိုတော်တော်များများကိုခွင့်ပြုထားတာရှိတယ်ဆိုတော့ဒီဟာတွေကရောအထောက်အကူတစုံတရာမဖြစ်နိုင်ဘူးလားခင်ဗျ။
ဂျေကဘွေစောင့်ကြည့်ရဆိုတော့ကျွန်တော်ခုနပြောသလိုပါပဲဖြစ်စဉ်တစ်ခုလုံးအစလယ်ဆုံးကြည့်မှရတာဟုတ်။ဆိုတော့ဖွင့်ထားပြီးတဲ့အခန်းထဲကိုကြည့်ရတော့တော့ဟိုဘာမှလည်းထူးထူးခြားခြားတွေ့ရမှာတော့မဟုတ်ဘူးလို့ထင်တယ်လေ။တော့ကြိုတင်မဲ့ပြီးတဲ့ကိစ္စတွေမှာလည်းဒီမဲဘုံကြီးကဖွင့်ထားတာတို့မဲတွေကိုချစ်ပိတ်မထားတာတို့ဆိုတော့အဲ့လိုမျိုးအများကြီးရှိတယ်ဗျာ။ဆိုတော့တကယ်တမ်းပြောရင်အမကြီးမရှိရဲ့ဒီမဲပေးပိုင်ခွင့်ရှိသောတန်း30ကျော်32တန်းကျော်သောလူတွေအားလုံးကသူတို့ရဲ့နိုင်ငံရေးအခွင့်အရေးကိုမရနိုင်ကြတော့အထင်ရှားပဲအဲ့တော့ကြီးပွားမှာနေထိုင်တဲ့အလုပ်သမားတွေပဲဖြစ်ဖြစ်နော်ကြီးထဲမှာရှိနေတဲ့လူတွေတောင်မှမဲပေးခွင့်မရနိုင်တဲ့အနေအထားမျိုးမှာဒါဒီသူတို့ရဲ့အခွင့်အရေးကိုမရနိုင်ဘူးဆိုတဲ့အခါကျတော့ဒီရွေးကောက်ပွဲကြီးကတော့ညှတတဲ့အနေအထားမျိုးဖြစ်မနေဘူးဆိုတော့ကျင်းသက်ပြောပြောလို့ရတဲ့အနေအထားမျိုးဖြစ်ပါတယ်
အဲ့တော့ခုကတော့ရွေးကောက်ပွဲကတော့မလွတ်ရသေးဘူးပေါ့နော်မလွတ်ရသေးတဲ့အခြေအနေမှာတော့မှပဲဒေါက်တာနာအနေနဲ့သုံးသပ်တာကမျှတမှုရှိနိုင်မဲ့အနေအထားမဟုတ်ဘူးလို့ကြိုတင်သုံးသပ်ထားတဲ့သဘောလားအဲ့လိုလား
ဟုတ်ပါတယ်ပထမဆုံးပြောရရင်တော့ဒီ25ရာခိုင်နှုန်းတော့ဒီတက်မလို့သားတွေကိုယ်စားလှယ်တွေကအမှတ်တည်ယူရတဲ့အခါကျတော့ပြည်သူတွေက85ရာခိုင်နှုန်းပဲမဲပေးရတယ်ဆိုတဲ့အနေအထားမျိုးတွေကဒါအမျှတမှုဖြစ်နေပြီနှစ်ကရွေးကောက်ပွဲကော်မရှင်ကကိုကဒါပဲလိုက်မှုတွေရှိနေတယ်အထူးသဖြင့်ဒီတမရယုံဝင်ကြီးဒီမုံဝင်မှာပြိုင်မဲ့ဒီဝင်ကြီးဆိုလို့ရှိရင်လည်းဒီသူ့အဖေမေနိုင်ငံသားမဖြစ်ဘူးဆိုတဲ့ကိစ္စမျိုးမှာလည်းအကော်မရှင်သူတို့ရှင်းလို့မရဘူးဆိုတဲ့ကိစ္စမျိုးတွေနော်နောက်ပြီးတော့အစိုးရကိုယ်တိုင်ကကိုကဒါချက်ဖို့ပါတီကိုယ်တိုင်ကအစိုးရရဲ့ဒီဒီရန်ရကိုတုံ့ပြန်ပြီးတော့မှမဲဆွယ်နေတဲ့ကိစ္စမျိုးတွေနောက်ရွေးကောက်ပွဲကော်မရှင်ကိုဒီမဲဆွယ်တဲ့ကိစ္စတွေမှာမှားတဲ့ကိစ္စတွေကိုလုပ်နေကိစ္စမျိုးတွေမှာဒီပြောလို့မရတာလေရှင်းနေမှားနေရတယ်အားလုံးကိုကြည့်မယ်ဆိုလို့ရှိရင်ကိုပဲအကြမ်းရွေးကောက်ပွဲကြီးကမတရားမမြတ်တဲ့အခြေအနေဖြစ်နေ
ဒီရွေးကောက်ပွဲမှာအခုမဲပေးပွဲကလည်းတကယ်လို့များလူမျိုးများတတနဲ့ချောချောမွေ့မွေ့နဲ့ပြီးသွားမယ်ရက်လက်တရားလည်းအတိအကျပေါ့နော်မဲပေးသူတွေပေးခဲ့တယ်လို့ထွက်လာနိုင်မယ်ဆိုလို့ရှိရင်ဘလို့အခြေအနေမျိုးမှာဒါဆိုလို့ရှိရင်မျှတမယ်လို့ပြောမလဲတကယ်လို့များ ဒါချိုးရှိစုဖြစ်သွားခဲ့တယ်ဆိုရင်ရောဒေါက်တာနိုင်အောင်ရဲ့ဒီသုံးသက်ချက်ဟာဟိုဥပမာဖြင့်ဟိုတိတ်ပြောအစိုးမြင်သွားတယ်လို့များပြောနိုင်မလား
ချိုးချိုးရှိစုဖြစ်တယ်ဆိုတာကဒီရွေးကောက်ပွဲတစ်ခုထဲမှာဘယ်သူကနိုင်ရသွားတဲ့ကိစ္စကအဓိကမကြလို့ထင်ပါတယ်အဓိကတော့တကယ်တမ်းပြောရင်တော့နိုင်ငံသားတွေအားလုံးကဒီရွေးကောက်ပွဲမှာသူတို့ရဲ့ဆန္ဒတွေအားလုံးကဒီပါဝင်ခွင့်ရလားလလလလဖော်ထုတ်ခွင့်ရသလားဆိုတာပုံပြီးတော့အဓိကကျတယ်လို့ထင်ပ
ါတယ်။ဒါကတော့မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုအဖွဲ့ရဲ့ပြည်ရင်းလုပ်ငန်းညှိနှိုင်းရေးမှူးဒေါက်တာနိုင်အောင်ကို VOA ဌာနမှဦးတန်းလွင်ထွန်းက Skype ကနေတဆင်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။နိုင်ငံတကာမှာကျင်းပနေတဲ့ရွေးကောက်ပွဲပုံစံတွေနဲ့ရွေးကောက်ပွဲမှာမှန်မှန်ကန်ကန်ဖြစ်အောင်တိုင်းတာတဲ့စံတွေအကြောင်းတင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုအလှည့်မပေးခင်မှာဒီညဓာတ်ရိုက်လေလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသိပေးပါရစေရှင်။
ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းသာကြံတော့တဲ့အချိန်ထိမဲဆန္ဒရှင်စီးရင်တွေခမောက်ခမဖြစ်နေပါတယ်။ဘာကြောင့်များမဲစီးရင်တွေအမားမားအယွင်ယွင်ဖြစ်နေရပါသလဲ။ရွေးကောက်ပွဲပေါ်မှာရောဘယ်အတိုင်းအတာထိရိုက်ခတ်လာနိုင်ပါသလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ဘာဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-38-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာ။တိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုးဆိုပါတယ်ခင်ဗျာ။
တော်ရရှင်တွေဒီည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာစီစဉ်ကိုဆက်လက်ထုတ်လွှင့်ပေးပါမယ်။ဒေါက်ခင်မျိုးတက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။နိုင်ငံတကာမှာကျင်းပနေတဲ့ရွေးကောက်ပွဲပုံစံတွေနဲ့ရွေးကောက်ပွဲမှာမှန်မှန်ကန်ကန်ဖြစ်အောင်တိုင်တာတဲ့စံတွေအကြောင်းကိုအမေရိကန်နိုင်ငံဒယ်လာဝဲပြည်နယ်ဒူပွန်ကုမ္ပဏီကရက်စင်နဲ့ဆက်သွယ်ရေးဆိုင်ရာသုတေသနပညာရှင်ဦးထေးမင်းလှိုင်ကပြောပြပေးမှာပ
ါ။ပထမအဆုံးဒီမိုကရေစီအကြမြေကောက်ပွဲတွေကိုကျင်းပခဲ့တာတော့ရောမနိုင်ငံပေါ့။PC 139နှစ်လောက်မှာစပြီးတော့တုံးနေတယ်။သူတို့တွေစပြီးမဲပေးတော့ကတော့ဆာရွက်ကိုတုံးပြီးတော့မဲပေးခဲ့ကြတာပေါ့။အာရှနိုင်ငံတွေမှာဆိုရင်တော့တမိုင်းကြီးကတော့အရှိအကျဆုံးပေါ့နော်။အိန္ဒိယပြည်နယ်မှာ AD 920လောက်မှာဇွာရီမှာမဲပေးတဲ့အခါမှာပေရွက်တွေကိုတုံးပြီးတော့မဲပေးတယ်ဆိုတဲ့မှတ်တမ်းတော့ရှိတယ်ပေါ့။ဒါအ
ခုအရင်ကဟိုမဲတွေစပေးကြတာပေါ့နော်။အဲ့တော့တဖြည်းဖြည်းတော့ဘယ်လိုပြောင်းလာလဲ။ဆိုတော့
ခုခေတ်ပေါ့နော်ယူဒီမိုကရက်နိုင်ငံတွေတဖြည်းဖြည်းနဲ့တိုးပွားလာတဲ့ခုခေတ်ထိပေါ့မဲပေးတဲ့စနစ်တွေဖွံ့ဖြိုးလာပြီးတော့အခုဆိုရင်စာရွက်ပေါ်မှာရေးရဲမဲပေးတဲ့စနစ်အပြင်ပေါ့နော် electronic နည်းမဲပေးတဲ့စနစ်တွေ internet ကနေတဆင့်မဲပေးတဲ့စနစ်တွေအထိတိုးတက်လာပြီပေါ့
အခုမြန်မာနိုင်ငံမှာလည်းမဲပေးဖို့လုပ်နေတယ်မြန်မာနိုင်ငံကတော့စာရွက်ပေါ်မှာပဲတစ်စိတ်တုံးနှိပ်ပြီးတော့အခုမဲပေးဖို့လုပ်နေကြပါတယ်ဒီလိုမျိုးဒီမိုကရေစီမဲပေးတဲ့နိုင်ငံတွေအကြောင်းကိုလည်းနည်းနည်းပြောပြပေးပါဦးဘယ်နိုင်ငံတွေမှာဘယ်လိုပေးတယ်ဆိုတာလေ
ကမ္ဘာကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်ဒီရမှာဆိုရင်တော့ဒီ electronic mail ပေးတဲ့စနစ်ကိုတုံးနေတာတော်တော်ကြာပြီပေါ့ဒီ electronic mail ပေးတဲ့စနစ်ကိုတုံးတဲ့အတွက်သူတို့ဘာအကျိုးကျေးဇူးရှိလဲဆိုတော့ mail တွေကိုပေးပြရတယ်သူတန်းပေါင်း400လောက်ပေးတဲ့ mail တွေကိုမိနစ်ပိုင်းအတွင်းမှာကြီးနိုင်တယ်ပေါ့အ
ဲ့ဒါအိန္ဒိယပေးတာပေါ့နော်နောက
်အဲ့ဒါအိန္ဒိယပေးတာပေါ့
အာရှနိုင်ငံတွေကပြောပြပေးပါဦ
းဆိုတော့အာရှနိုင်ငံတွေထဲမှာဥပမာဂျပန်ဆိုရင်တော့အခုချိန်ထိဒီစာရွက်ကိုအမှတုံးပြီးတော့ mail ပေးနေတော့မယ်ပေါ့သူတို့ဆိုပို့ပြီးထူးခြားတာအခုချိန်ထိသူတို့ mail ပေးတဲ့အခါမှာစာရွက်ပေါ်မှာကိုယ်စလဲလောင်းနာမည်ဖြစ်ဖြစ်ကိုပေးခြင်းနဲ့ပါတီနာမည်မျိုးပေါ့နော်ဒီလက်ရေးနဲ့ရေးပြီးတော့ပေးတဲ့စနစ်ကိုအခုထိကျင့်သုံးနေပေါ့ဂျပန်နိုင်ငံမှာဆိုရင်တော့ရှေ့တောင်အာရှနိုင်ငံတွေနဲ့တခြားဒီမိုကရေစီနိုင်ငံတခုဖြစ်တဲ့ဖိလစ်ပင်းမှာဆိုရင်တော့2009ခုနှစ်ထိတော့ဒီစာရွက်မဲပေးတဲ့စနစ်ကိုပို့ပေးမယ်2009ခုနှစ်ကစပြီးတော့ပေါ့နော်ဒီ electronic voting system ကိုသူစပြီးတော့ပြောင်းပြီးတော့တုံးကြည့်နေပေါ့
နောက်ဆိုဆို internet နဲ့မဲပေးတဲ့နိုင်ငံရောဘယ်နိုင်ငံတွေလဲ
အမေဆိုတော့ internet နဲ့ total ဆုံးမဲ့ပြည်တဲ့စနစ်ပေါ့နော်ကျင်သုံး internet ကနေမဲ့ပြည်တဲ့နိုင်ငံကတော့ Estonia လို့ခေါ်တဲ့နိုင်ငံလေးကစပြီးတော့သူတို့တနိုင်ငံလုံးမှာရှိတဲ့လူတွေက internet ကနေမဲ့ပြည်နိုင်တယ်ပေါ့သူတို့ဒီလိုလုံနိုင်ရတဲ့အကြောင်းရင်းကလည်းသူတို့မှာရှိတဲ့လူကြီးကလည်းနည်းတယ်ပေါ့သူတို့နိုင်ငံကဒူတိုင်းစီမှာနိုင်ငံသားကတ်မှာသူတို့ATM ကတ်လို့ပေါ့နော်လူတွေကို identify လုပ်နိုင်တဲ့ဒီ chip လေးတွေပါတဲ့နိုင်ငံသားကတ်တွေကိုကင်ဆောင်တယ်ပေါ့ဆိုတော့အဲ့လိုကင်ဆောင်ထားတဲ့အတွက်သူတို့တွေကအိမ်ကနေပြီးတော့ internet ကနေပြီးတော့မဲ့ပြည်နိုင်တယ်ပေါ့
မဲ့ပြည်တဲ့နေရာမှာ ယုံကြည်မှုဘလောက်ရှိတယ်ဆိုတာတိုင်းတန်နိုင်တဲ့ဆန်တွေအကြောင်းကိုပြောပြပေးပါ
ပမာဒီမှာဗောဒီလွှတ်တော်ကိုယ်စားလှယ်တွေရွေးကောက်တဲ့ဒါနိုင်ငံတကာနိုင်ငံရဲ့အနာဂတ်ကိုဆုံးဖြတ်တော့ပို့ပြီးတော့အရေးကြီးတယ်ဗောပို့ပြီးတော့မှန်ကန်အောင်လုပ်ဖို့လိုတယ်ဗောဆိုတော့မေးပေးတဲ့အခါမှာသူတို့လိုအပ်တဲ့အချက်တွေရှိတယ်ဗောအထူးသဖြင့်ဒီလွှတ်တော်ကိုယ်စားလှယ်နိုင်ငံအေးဗောနော်ဘယ်တွေအတွက်မေးပေးတဲ့အခါမှာသူတို့ကဗာလဲဆိုတော့မေးပေးတဲ့လူရဲ့အတွက် security ရှိရမယ်ဗောဘယ်သူကဘယ်ပါတီကိုမေးပေးလိုက်တယ်ဆိုတာကိုလည်းမသိအောင်လုပ်ထားတယ်ဗောဘာလို့လဲဆိုတော့တကယ်လို့ဗောနော်ပေးတယ်ဆိုတော့တကယ်လို့ရှင်သူတို့ပြန်ပြီးတော့လက်စားချေတာတွေမဲဝဲတာတွေဖြစ်နိုင်တယ်ဗောဆိုတော့သူတို့အဲ့ဒါမသိအောင်လုပ်ရတယ်ပြီးတော့လူတယောက်ကမဲတမဲပဲပေးနေအောင်လုပ်ဖို့လည်းလိုတယ်။အာပြီးတော့မဲကိုမင်းမင်းဆန်းဆန်းနဲ့ပြအောင်ဖြစ်ဖို့လည်းလိုတယ်။ကိုပေးရဲ့မဲကလည်းကိုပေးပြီးရဲ့နောက်မှာပြောင်းမသွားဘူးပေါ့နော်။အဲ့ဒါမျိုးလေးကိုရဲ့မဲရဲ့ဒီ integrity ပေါ့အာဒီမဲမှန်ကန်မှုလည်းလိုတယ်။ပြီးရဲ့အချိန်မှာလည်းမဲကိုတကယ်လို့အရင်ပွားပွဲဖြစ်ခဲ့လို့ရှိရင် audit ခေါ်တာပေါ့နော်။မဲကိုပြန်ပြီးတော့စစ်နိုင်ဖို့လည်းလိုတယ်။အာပြီးတော့မဲပေးဖို့ခုနပြောတဲ့လို accessibility ပေါ့လူပေါင်းစုံအလှူပေါင်းစုံနေရာပေါင်းစုံကနေမဲပေးနိုင်အောင်လုပ်ထားဖို့လည်းလိုတယ်ပြီးတော့ဒီမဲပေးတဲ့စနစ်ကလည်း cost effective ပေါ့ဈေးမကြီးပဲနဲ့တက်တက်တတပေးနိုင်အောင်လုပ်ဖြစ်ဖို့လည်းလိုတယ်ပြီးတော့မဲဌာနတွေကိုအများကြီးပေါ့နော်မဲယုံတွေအများကြီးပြင်ဖို့လည်းလိုတဲ့အတွက်ဒီ scalability ပေါ့မဲအပြည့်ဌာနအများကြီးမှတစ်ခါလေးပေးနိုင်အောင်လို့လုပ်ဖို့လည်းလိုတယ်ပေါ့တခြားမဲပေးရဲ့အားတွေနဲ့မတူဘူးပေါ့နော်လိုအပ်ချက်တွေပုံများတယ်ပေါ့
ဒါပေမဲ့တိုးတက်တဲ့နိုင်ငံတွေမှာဒီမဲပေးတာကိုလွယ်ကူလှင်မြန်လွယ်လွယ်ကူကူလည်းဖြစ်အောင်လှင်လှင်မြန်မြန်လည်းပေးနိုင်အောင်လုပ်ထားတယ်။နော်ဆိုတော့ဒီမြန်မာနိုင်ငံမှာကြတော့ဒီအခက်အခဲတွေဖြစ်နေတာအဲ့ဒါလေးနည်းနည်းနှိုင်းရှင်းပြီးပြောပြပေးပါဦး
။ပြပြပါနော်။ဆိုတော့ဒီတိုးတက်တဲ့နိုင်ငံတွေပေါ့နော်ဒီမိုကရေစီရင်ကျက်သွားတဲ့နိုင်ငံတွေမှာတော့သူတို့ကဒီမဲပေးရစနစ်ကိုလေးထားတာပါလဲဆိုတော့ဒီဒီမိုကရေစီကဒီစစ်စံကဒီ election ပေါ့မဲပေးတဲ့လူပြည်သူလူထုရဲ့မဲပေးမှုတွေပါဝင်မှုတွေများမှဒီဒီမိုကရေစီကအလုပ်ဖြစ်တယ်ပေါ့ဆိုတော့တို့ကညာရောအဖြစ်ဒီရွေးကောက်ပွဲမှာလူများများလုံးလွယ်ကူကူနဲ့မဲပေးနိုင်အောင်ဒီအစိုးရတွေလှုပ်ဆောင်ပေးတယ်ပေါ့ဆိုမဲပေးနိုင်တဲ့လူတွေကို register လုပ်ထားပေးဖို့လည်းလိုတယ်ပေါ့ဥပမာအမေရိကန်နိုင်ငံမှာဆိုရင်လူလွယ်ကူကူနဲ့ register လုပ်နိုင်အောင် same day registration ပေါ့မဲပေးရနေ့ကျမှပဲဒီစာရင်းနဲ့တွင်းလို့ရအောင်လုပ်ပေးထားတာတို့ပြီးတော့ဒီကန်းညနာပေါ့နော်ဒီကောင်းမောင်းနဲ့ဆင်သွားလုပ်တဲ့နေရာမှာပဲတစ်ခါတည်းမှာပဲတပြိုင်တည်းမဲပေးဖို့ registration လုပ်နိုင်အောင်လုပ်ပေးထားတာတို့ပေါ့နော်ဆိုပမာဒီမှာပေါ့နော်အခုပမာဒီမှာကျွန်တော်တရားတော်တို့ဒီမဲပေးဖို့အတွက်ဒီ register လုပ်ရတဲ့တောင်းဝင်တော်တော်များများကိုကြတော့ပြည်သူလူထုဘောကိုသူတို့ကလွှဲပေးလိုက်တယ်ပေါ့နော်သူတို့ကဆိုအစိုးရရုံးအထုတ်ပြန်တဲ့စီးရင်နေဆိုရင်ဗမာပြည်လူတို့မှတ်အောင်ကိုကကိုသွားကြည့်ရတယ်အခေါက်ခေါက်ခါခါသွားဆေးရတယ်ပေါ့ဒီဘက်နိုင်ငံတွေမှာဆိုတော့သူတို့ကဒါတွေကဒီအစိုးရလုပ်ပြရတဲ့တာဝန်ပေါ့နော်သူတို့ကလူတွေရဲ့အာထုတ်မှုနည်းနည်းနဲ့များနည်းနည်းနဲ့ register လုပ်လို့ရအောင်လွယ်ကူစွာနဲ့ register လုပ်လို့ရအောင်လုပ်ပေးထားတယ်ပေါ့မဲပေးရဲ့အချိန်မှလည်းပေါ့နော်သူတို့လွယ်လွယ်ကူကူမဲပေးလို့ရအောင်သူတို့ကလုပ်ထားတယ်ပေါ့ဘာလို့ဆိုလူတွေကဒီတွေ့ကြည့်လိုက်လို့ရှိရင်လူတယောက်ဒီမဲသွားပြီးတဲ့အချိန်မှာပေါ့နော်မဲပြီးတဲ့ process တစ်ခုလုံးမိနစ်ပိုင်းခွင့်နဲ့ပြီးသွားနိုင်အောင်လုပ်ထားပြီးရပေါ့ဆိုတော့နော်ဆိုတော့လူတွေချိန်မကုန်တော့ဘူးပေါ့
အဲ့တော့အခုဒီရွေးကောက်ပွဲအတွက်နိုင်ငံခြားရောက်နေတဲ့သူတွေဂျိုတင်မဲပေးတော့တော့အဆင်မပြေဖြစ်ခဲ့တာတွေ့ရပါတယ်ဆိုတော့ဒီအခုတကယ်မဲပြီးတဲ့အချိန်မှာအဆင်ပြေအောင်လုပ်နိုင်မယ်လို့ထင်ပါလား
ဒီမဲပေးတဲ့အခါမှာသူတို့မဲပေးတဲ့မဲယုံတွေကိုပေါ့နော်ဖွင့်တဲ့အခါမှာသူတို့လူပညာလောက်ဒီဌာနမှာလူပညာလောက်လာပြီးတော့မဲပေးမယ်ဆိုတော့သူတို့ကြိုတင်ပြီးတော့ခံမှန်းလို့ရပါတယ်။ဥပမာစင်မှာဆိုပမာလိုင်းအလုပ်လုပ်နေတဲ့ပမာပညာရှိတယ်ဆိုတော့သူတို့ခံမှန်းလို့ရတယ်ပေါ့။ပြီးတော့လူတယောက်ဥပမဲပေးလို့ရှိရင်ပေါ့နော်ဥပမာဒီမတုံမဲပေးရမယ်။ခုစာရွက်ကကိုပါတဲ့ဒီမဲကိုမှောက်ဆေးရမယ်လက်မပတ်မပတ်ဆေးရမယ်ပြီးတော့စိတ်တုံထုရမယ်ပေါ့နော်။ဆိုမဲ3000ပေးလို့ရှိရင်တော့ဘယ်လောက်ကြာမယ်ဆိုတော့ခံမှန်းလို့ရတယ်ပေါ့။ဆိုတော့ဒါတွေကိုတွက်ကြည့်လိုက်လို့ရှိရင်သူတို့ဒီမဲယုံတယောက်မှပညာပဲပေးနိုင်တယ်ဆိုတော့ဒါချိုးတင်တွက်ချက်လို့ရတယ်ပေါ့ဆိုတော့ဒါတွေကိုတေချာချိုးတင်တွက်ဆက်ထားခြင်းမရှိတာပေါ့နော်တွေးချိုးမရှိတာလည်းပါတယ်ဒီလုံနိုင်ကိုင်းနိုင်နဲ့အများမရှိတာပေါ့နော်ဆိုတော့ competency ပေါ့လူမရှိတဲ့အတွက်ကြောင့်မို့တလို့ခက်ခဲဖြစ်ရတယ်ပေါ့ဆိုတော့ပမာဒီမှာအခုဒီလာမယ့်ရုပ်ောက်ပွဲမှာလည်းဒီလိုထွက်ချက်ချခြင်းမရှိဘူးဆိုရင်တော့တလို့ဖြစ်မျိုးပေါ့နော်လူတွေတန်းစီပြီးစောင့်ပြီးတော့အချိန်ကုန်ပေါ့နော်ပင်ပန်းပြီးတော့မဲပေးရဖို့ပဲရှိပါတယ်ဆိုတော့မဲယုံတေယုံလူ300နဲ့3000ပေးလို့ရအောင်လောက်ထားတဲ့လို့တော့သူတို့ကြီးညာထားတယ်ပေါ့နော်ဆိုတော့လူဤပါလူ3000ပေးမယ်ဆိုရင်ပေးထားတဲ့အချိန်ကျွဲမှာဒီလူကြီးရအချိန်မလောက်တော့ဘူးပေါ့နော
်ဦးထင်းမင်းလှိုင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်တိုက်ပံတဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားစီစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်နိုင်ကြပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
တော်ရရှင်များခင်ဗျာ။ဤရန်နိုင်ငံက
အော်တိုဘားလ၁၀ရက်နေ့မှာပြုတ်ခဲ့တဲ့တန်လက်ပစ်အဝေးထိန်းဒုံးကျည်စမ်းတပ်ပြုတ်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဟာဗြိတိန်ပြင်သစ်ဂျာမနီအစရှိတဲ့နိုင်ငံတွေနဲ့အတူကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ရေးယူဆောင်ရွက်မှုကော်မတီကိုအကြောင်းကြားလွှာတင်သွင်းခဲ့ပါတယ်။ကုလသမဂ္ဂကော်မတီကိုအဲ့ဒီ၄နိုင်ငံကဒီကိစ္စပေါ်စုံစမ်းစစ်ဆေးဖို့ကျွမ်းကျင်သူတွေပါဝင်တဲ့လွတ်လပ်တဲ့အဖွဲ့တစ်ခုဖွဲ့စည်းပြီးတော့စုံစမ်းစစ်ဆေးပေးဖို့နဲ့ပြန်လည်တုံ့တက်ဖို့လိုအပ်တယ်လို့အရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့တောင်းဆိုထားကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက် 1629 အရအီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်တည်ဆောက်နိုင်တဲ့ဘလို့အဝေးတိန်ဒုံးကျည်စမ်းတပ်မှုမျိုးကမပြုတ်လို့ဖို့နဲ့အဝေးတိန်ဒုံးကျည်နဲ့တက်ဆိုင်တဲ့နီးစနစ်ပိုင်းဆိုင်ရာဆောင်ရွက်မှုတွေမပြုတ်လို့ဖို့တားမြစ်ထားတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးဆမ်မတာပါဝါကအကြောင်းကြားလာတဲ့မှာထောက်ပြရေးသားထားပါတယ်။ဒီလုပ်ရက်ကိုချင်းချောက်တဲ့လုပ်ရက်တစ်ခုအဖြစ်သူမကခေါ်ပေါ်ပြောဆိုလိုက်တယ်လို့ကုလသမဂ္ဂရဲ့အရေးယူဆောင်ရွက်ထားချက်ပေါ်မှာတိတိတသာချိုးဖောက်လိုက်တဲ့လုပ်ရက်နောက်တစ်ခုဖြစ်တယ်လို့လည်းပြောလိုက်ပါတယ်အခုလိုအီရန်နိုင်ငံရဲ့မစ်ဆိုင်းဒုံးပျံစမ်းတပ်ပစ်လွှတ်လိုက်တဲ့လုပ်ရက်အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့လေးနက်တဲ့ဖြစ်ရတစ်ခုဖြစ်သတ်မှတ်ထားပြီးတော့ဒေသတွင်းတည်ငြိမ်အေးချမ်းမှုပေါ်ထိခိုက်စေတယ်လို့တာမကြီးပါဝါကပြောဆိုပါတယ်အီရန်နိုင်ငံဟာသူ့ရဲ့အဝေးချင်းဒုံးပျံအစီအစဉ်ပေါ်နိုင်ငံတကာမိသားစုရဲ့စိုးရိမ်ပူပန်မှုကိုချိုးဖောက်လှုပ်ဆောင်ခဲ့တဲ့ရာဇဝင်ရှိတယ်လို့အမေရိကန်သမ္မတအင်ပီရိုရဲ့ပြောခွင့်ရသူJosh Anaska ပြောဆိုပါတယ
်။ The UN Security Council resolution actually gives the international community some tools.
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မှာအဝေးတိုင်းမစ်ဆိုင်းတုံးထုတ်လို့ရအစီအစဉ်တွေမလုပ်နိုင်အောင်တားဆီးရေးအထောက်အကူပြုပစ္စည်းတွေကိရိယာတွေမရရှိနိုင်အောင်နိုင်ငံတကာအတိုင်းအဝန်းအနေနဲ့တားဆီးပိတ်ဆို့နိုင်ခွင့်ပြုထားပါတယ်။ဒီလိုအဝေးတိုင်းတုံးတွေလှုပ်ဆောင်နိုင်စွမ်းမရှိအောင်ဝိုင်းဝန်းဟန်တားနိုင်အောင်ပြဋ္ဌာန်းထားပါတယ်။
ဒါပေမဲ့အဝေးတိန်ဒုံးကျည်စမ်းတပ်ပစ်လွတ်မှုဟာပြီးခဲ့တဲ့ဇူလိုင်လအတွင်းရရှိခဲ့တဲ့ဥရောပသမဂ္ဂအပါအဝင်အင်အားကြီးနိုင်ငံ၅နိုင်ငံနဲ့အီရန်နိုင်ငံတို့ကြားနျူကလ িয়ার အစီအစဉ်သဘောတူညီချက်ထဲမှာမပါဘူးလို့အင်ပီရိုရဲ့ပြောခွင့်ရသူကပြောပါတယ်။အခုလိုအဝေးတိန်ဒုံးမစ်ဆိုင်းစမ်းတပ်ပစ်လွတ်တဲ့ဆိုပေမဲ့အီရန်နိုင်ငံဟာနျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့ထားရှိခဲ့တဲ့သဘောတူညီချက်အပေါ်လိုက်နာဆောင်ရွက်ခဲ့မှုတွေရှိပါတယ်လို့လည်းသူကပြောဆိုပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုဖြစ်သိမ်းပစ်စီဘူးအလုံးကမြင်လို့နေကြပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာမဖောက်ဖျက်စေဖို့နဲ့အီရန်နိုင်ငံကနျူကလ িয়ার လက်နက်ပိုင်ဆိုင်ပြီးတော့ချိမ့်ချောက်မှုတွေမဖြစ်စေရေးစတဲ့ကိစ္စနှစ်အလုံးကိုတပြိုင်တည်းထဲလှုပ်ဆောင်နေပါတယ်ဆိုပြီးတော့တမ်မတ်ကြီးပါဝါက VOA American အတန်းနဲ့တွေ့ဆုံမင်းမြတ်တဲ့နေရာမှာပြောဆိုခဲ့ကြအောင်ပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
သောရရှင်တို့ခုနားဆင်ကြရတာကအမေရိကန်ဆိုရရဲ့သဘောထားမြင်ပေဖြစ်ပါတယ် VOA ရဲ့အာဘမဟုတ်ကြောင်းကိုသိစေအပ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းနိုမီတာ16 19နဲ့41တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါအောင်မရှင်
American Outlook ကခေါင်းဆောင်ရဖြစ်တဲ့ New York ပြည်နယ် Democratic Party အမတ် Joe Crowley နဲ့ Ohio ပြည်နယ် Republican အမတ် Steve Schaber တို့ကတနင်္လာနေ့ကျင်းပမယ့်မြန်မာရွေးကောက်ပွဲအတွက်အထူးစိုးရိမ်ကြောင်းပြောကြားလိုက်ပါတယ်။ဒါပြင်ဒီရွေးကောက်ပွဲရတဲ့ကို American နိုင်ငံခြားရေးဌာနကတုံ့တက်အမှာသတိကြီးကြီးထားဖို့ပါနိုင်ငံခြားရေးဝန်ကြီး John Kerry ကိုတိုက်တွန်းလိုက်ပါတယ်။လာမယ့်တနင်္လာနေ့မှာပြုလုပ်မယ့်ရွေးကောက်ပွဲမှာရှုံးနေခဲ့ရင်ချောချောမွတ်မွတ်နဲ့အာဏာလွှဲပြောင်းမှုတွေပြုလုပ်နိုင်ဖို့အတိုက်ခံပါတီနဲ့ပူးပေါင်းပြီးဆောင်ရွက်သွားမယ်လို့မြန်မာသမ္မတဦးသိန်းစိန်ကပြောပါတယ်။အစိုးရနဲ့တမရော်ဟာရွေးကောက်ပွဲရလဒ်ကိုလေးစားလက်ခံမှာဖြစ်တဲ့အပြင်ဒီရလဒ်ကိုအခြေခံပြီးဖွဲ့စည်းတဲ့အစိုးရတစ်ကိုလည်းလက်ခံမယ်လို့သမ္မတဦးသိန်းစိန်ကမနေ့ကမဲဆွယ်စည်းရုံးမှုအဆုံးသတ်ချိန်မှာပြောပါတယ်။အီဂျစ်နိုင်ငံမှာပြည်ရဲ့သတင်းပတ်တုံးပြတ်ကျခဲ့တဲ့ရုရှားခီးတဲ့တင်တင်ပေါ်ပြကြမှုကဘုံပေါက်ကွဲမှုကြောင့်ဖြစ်ကြောင်းအပျက်စီးအဆနာတွေထဲမှာရှာတွေ့ရတဲ့ black box မှတ်တမ်းတင်ဆက်တွေကသိရတယ်လို့ပြင်သစ်သတင်းတွေမှာဖော်ပြထားပါတယ်။ဒီရုရှားဂျက်လင်းဟာဘုံခွဲခံရတာဟုတ်မဟုတ်စုံစမ်းစစ်ဆေးသူတွေဆန်းစစ်နေစင်မှာပဲအမေရိကန်နိုင်ငံအရှေ့လက်ပိုင်းဒေသကနေအမေရိကန်ကိုခီးတယ်နဲ့ကုန်စည်ဝင်တဲ့အဓိကလေဆိပ်တွေမှာလုံခြုံရေးတွေတိုးမြှင့်ချထားပါတယ်။
သတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့စီစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့အိုက်ဒန်ဦးတကုဖြစ်ပါတယ်ကျမကတော့နန္နာချက်ပါရှင် VOA American အသံမနေ့ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ရုံမြင့်တန်းကြားအစီစဉ်ကိုတော့ Asia Set 7ကနေ ဖမ်းယူကြည့်ရှုနိုင်ပါတယ် VOA ကိုကြည့်ရှုနားဆင်အားပေးခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.